Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကနေနိုမာ15ရက်တနင်္ဂနွေနေ့ညပိုင်းဒီမှာပါသာစီစဉ်တွေကိုဒီမှာစံတော်ချိန်ည9:00နာရီကနေ 10:00 အထိလိုင်းလိုမီတာ31 32 51နဲ့ဒိုင်းလမီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အာဆီယံပါဝင်အာရှနဲ့ပစိဖိတ်ဒေသနိုင်ငံ15နိုင်ငံဟာ RCEP လို့ခေါ်တဲ့ဒေသတွင်းဘတ်စုံစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ကိုဒီနေ့မှလက်မှတ်ရေးထိုးလိုက်ကြပါတယ်။36ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲရဲ့ပြပမှာတည်ကြားလက်မှတ်ရေးထိုးခဲ့ကြတဲ့ဒီသဘောတူစာချုပ်ဟာကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူစာချုပ်ဖြစ်ပြီးတော့မြန်မာနိုင်ငံဘက်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်ဆွေးနွေးခဲ့ပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲရဲ့အလက်ကအုပ်ထားဖြစ်တဲ့ဗီယက်နမ်ဝန်ကြီးချုပ်ငွေရှန်ဖုတ်ကတော့
တော်ရပွေမင်းရန်ဆောက်တမ်းနမ်လမ်ဝက်đầy khó khăn đến hôm nay
xin được chào khách chú ban kê bia nào ကျွန်တော်တို့အနေနဲ့ ASAP လို့ခေါ်တဲ့ဒေတာရင်းဘတ်စုံစီးပွားရေးပူပေါင်းဆောင်ရွက်မှုသဘောတူစာချုပ်ချုပ်နိုင်ဖို့အတွက်ဆွေးနွေးမှုတွေကိုအဆုံးသတ်ပြီးတော့သဘောတူစာချုပ်ဖြစ်တဲ့ဒီနေ့မှာလက်မှတ်ရေးထိုးနိုင်တဲ့အတွက်ကျွန်တော်အနေနဲ့ဝမ်းမြောက်ဂုဏ်ယူမိတယ်လို့ဝန်ထမ်းဝန်ကြီးချုပ်ငွေရှောင်ဘုတ်ကပြောသွားတာဖြစ်ပါတယ်ဒီသဘောတူညီချက်ကြောင့်စာချုပ်မှာပါဝင်တဲ့နိုင်ငံတွေကြားကုန်သွယ်ခွင့်တွေရော့ချသွားမှာဖြစ်သလိုကုန်သွယ်ရေးဝန်ဆောင်မှုတွေလည်းပို့ပြီးတော့လမ်းပွင့်လာစေမှာဖြစ်ပါတယ်ကွာလုံးဆိုင်ရာစီးပွားရေးရဲ့သုံးဝန်လုံးပေါ်ပါဝင်တဲ့အာဆက်သဘောတူစာချုပ်ကိုအာဆီယံ10နိုင်ငံအပြင်တရုတ်၊ဂျပန်၊တောင်ကိုရီးယား၊ဩစတြေးလျနဲ့နယူးဇီလန်နိုင်ငံ15နိုင်ငံကပါဝင်လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ကွာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူရေအတွက်ဟာ54သန်းနီးပါးရှိသွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကဒီနေ့အစောပိုင်းမှာပြောလိုက်ပါတယ်။ဒီထဲမှာအမေရိကန်၊အိန္ဒိယ၊ဘရာဇီးလ်နိုင်ငံ3နိုင်ငံကရောဂါကူးစက်မှုအဆိုးဝါးဆုံးနိုင်ငံ3နိုင်ငံအဖြစ်ဆက်ပြီးတော့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ယောဂါကူးစက်သူဥယေဟာ17သန်းနီးပါးရှိသွားပြီဖြစ်ပြီးတော့အိန္ဒိယနိုင်ငံက 8.8 သန်း၊ဘရာဇီးလ်နိုင်ငံက 9.8 သန်းရှိပါတယ်။အမေရိကန်ပြည်ထောင်စုမှာယောဂါကူးစက်မှုတွေမြင့်တက်လာနေတာကြောင့်အမေရိကန်ဌာနေတိုင်းရင်းသားတွေရဲ့ဒေသမှာလည်းကူးစက်မှုတွေစိုးရိမ်စရာကောင်းလာအောင်တိုးလာနေတဲ့အတွက်မနေ့ကဒေါ်လာလေးကဆက်ပြီးတော့လူတွေကိုအပြင်မထွက်ပဲအိမ်ထဲမှာပဲသတင်းပတ်3ပတ်ကြာနေကြဖို့အမိန့်ထုတ်လိုက်ပါတယ်။အဲ့ဒီဌာနေတိုင်းရင်းသားတွေနေထိုင်တဲ့နေရာတွေမှာCOVID-19 ရောဂါကူးစက်သူ 13,249 ရောက်ရှိပြီးတော့ဗိုင်းရပ်စ်ကြောင့်သေဆုံးသူ600နီးပါးလောက်ရှိတယ်လို့နာဗာဟိုကျန်းမာရေးဌာနကပြောပါတယ်။အချိန်တည်းမှာပဲဖွံ့ဖြိုးဆဲနိုင်ငံတွေဟာကိုရိုနာဗိုင်းရပ်စ်ပြဿနာနဲ့တိုက်ပွဲဝင်နေရပြီးနောက်နိုင်ငံတွေနဲ့တရုတ်နိုင်ငံတွေစီကယူထားတဲ့ချွေးမီတွေကိုပြန်ပေးဖို့လဲရုန်းကန်ရင်ဆိုင်နေရတာကြောင့်ကမ္ဘာတဝန်းကလေးတငယ်သေဆုံးမှုပြဿနာတွေနဲ့ရင်ဆိုင်နာဖို့နည်းနည်းပဲလိုတော့တယ်လို့ဗြိတိန်ဝန်ကြီးချုပ် Gordon Brown ကပြောလိုက်ပါတယ်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ 42,000 ကျော်ရှိတာကြောင့်စုစုပေါင်းဗိုင်းရပ်စ်ကူးစက်သူဦးရေဟာ 8.8 သန်းကျော်သွားပြီဖြစ်ပါတယ်။ဒါပြင်ဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးသူ448ယောက်ရှိတယ်လို့လည်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့ပြောပါရယ်။ဒါကြောင့်အိန္ဒိယနိုင်ငံဟာ COVID-19 ကာယရောဂါကြောင့်သေဆုံးသူဟာ 32,900 ကျော်သွားပြီဖြစ်တယ်လို့ဆိုပါရယ်။ပြီးခဲ့တဲ့စက်တင်ဘာလလည်းကစပြီးတော့အိန္ဒိယနိုင်ငံမှာနေ့စဉ်ကူးစက်မှုတွေပုံမှန်ကျဆင်းလာနေပေမဲ့ယူရောနယူဒေလီမှာတော့ကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေပါတယ်။နယူဒေလီမှာဒီနေ့ကူးစက်သူ 9,300 ကျော်နဲ့သေဆုံးသူ96ယောက်ရှိပါတယ်။သီရီလင်္ကာနိုင်ငံမှာတော့အကျဉ်းဆောင်တွေအတွင်းအကျဉ်းသားနဲ့ထောင်ဝန်းလေး400လောက်ယောဂါကူးစက်ခံထားတယ်လို့အာနာပိုင်ကပြောပါတယ်။ဒီထဲမှာ12ယောက်ဟာအကျဉ်းဆောင်အရာရှိတွေဖြစ်ပြီးတော့နိုင်ငံတော်ကအကျဉ်းဆောင်5ခုမှာကူးစက်မှုတွေဖြစ်ပေါ်နေတာပါ။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ 4,100 ကျော်ရှိပြီးတော့နောက်ထပ်သေဆုံးသူ63ယောက်ရှိခဲ့ပါတယ်။ဒါကြောင့်အင်ဒိုနီးရှားနိုင်ငံမှာစုစုပေါင်းဗိုင်းရပ်စ်ကူးစက်သူဦးရေဟာ 46,000 ကျော်နဲ့အစ်ဆုံးသူ 15,211 ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်နဲ့လေလူညဉ့်ဉျေးမှုအန္တရာယ်တွေထိုးလာနေတဲ့ကြားမှာပဲအိန္ဒိယနိုင်ငံသား1ဘီလီယံကျော်ဟာဒီဝါလီပွဲတော်ကိုဆင်နွှဲခဲ့ကြပါတယ်။ဟိန္ဒူဘာသာဝင်တွေရဲ့မီးထွန်းပွဲတော်ဖြစ်တဲ့ဒီဝါလီပွဲတော်အတွင်းမှာဖျောင်းနိုင်တဲ့ရေနံစီမီးအိမ်တွေနဲ့မီးထွန်းညှိခဲ့ကြသလိုမီးရှူးမီးပန်းတွေလည်းဖောက်ပြီးတော့ဆင်နွှဲခဲ့ကြတာဖြစ်ပါတယ်။မနေ့စနေနေ့ကတော့နိုင်ငံတော်ကဖျားကြောင်းအတော်များများမှာဝှပြူဆူတောင်းတာတွေလုပ်ခဲ့ကြပေမဲ့လူစုလူဝေးတွေမှာဖြစ်စေဖို့အတွက်အင်တာနက်အွန်လိုင်းကနေပဲဝှပြူဆူတောင်းခဲ့ကြပါတယ်။ယူရီလီမျိုးမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်နေတာကြောင့်အတော်များများဟာပွဲတော်ကိုအရင်နှစ်တည်းလိုကြီးကြီးကျယ်ကျယ်မဆင်နွှဲကြပဲတချို့တွေလည်းအိမ်မှာပဲနေပြီးတော့ဆွေမျိုးမိတ်ဆွေတငယ်ချင်းတွေစီတောင်မသွားခဲ့ကြဘူးလို့သိရပါတယ်။လေလူညဉ့်ဉျေးမှုတွေမဖြစ်ရအောင်မီရှူမီပန်းတွေမဖောက်ဖို့တားမြစ်ထားပေမဲ့လည်းခွဲတော်စင်တဲ့သူတွေကမီရှူမီပန်းတွေပြစ်ဖောက်ခဲ့တာကြောင့်ဒီနေ့မှာတော့အိန္ဒိယနိုင်ငံမြောက်ပိုင်းမှာလေလူညဉ့်ဉျေးမှုတွေအတော်လေးဖြစ်နေတယ်လို့ ဆိုပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်သမရထိုနဲ့ထရမ့်ကိုထောက်ခံသူတွေအမေရိကန်မြို့တော်ဝါရှင်တန် DC မှာမနေ့စနေနေ့ကစုဝေးပြီးတော့ဆန္ဒပြပွဲတွေပြုလုပ်ခဲ့ပါတယ်။သူတို့ကသမရထရမ့်နဲ့ရွေးကောက်ပွဲမတမာမှုတွေရှိတယ်ဆိုတော့ထရမ့်ရဲ့ပြောကြားချက်တွေကိုထောက်ခံဆန္ဒပြခဲ့တာပါ။ရွေးကောက်ပွဲမှာအကျိနဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာပုံမှန်မဟုတ်တဲ့ဖြစ်ရပ်တွေရှိတယ်လို့ပြောကြားထားတဲ့သမရထရမ့်ကဂျိုးဘိုင်ဒန်ကိုရှုံးနိမ့်ချောင်းဝန်ခံဖို့ညှင်းဆန်နေတာပါ။ဒါပေမဲ့ပြည်နယ်တွေကရွေးကောက်ပွဲတာဝန်ရှိသူတွေကတော့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေနိုင်လောက်တဲ့မမှန်ကန်တဲ့ဖြစ်ရပ်တွေမရှိဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်။သမရရွေးချယ်မဲ290ထက်မဲအရေးအတွက်အများပြပိုရပြီးဂျိုးဘိုင်ဒန်ပြက်ပြက်သားသားအနိုင်ရကြောင်းခမန်းသတ်မှတ်ချက်တွေထွက်ပေါ်နေခြင်းမှာသမရထရမ့်ကိုထောက်ခံသူတွေကအခုလိုဆန္ဒပြပွဲတွေပြုလုပ်ခဲ့တာဖြစ်ပါတယ်။သူ့ကိုထောက်ခံသူတွေကိုတွေ့ရလို့ PD ဖြစ်ရတယ်လို့တောက်ကြံနေကသမရထရမ့်က Twitter စာမျက်နှာမှာရေးသားထားပါတယ်။အရေးဆန္ဒပြသူတွေနဲ့လူမျိုးရေးခွဲခြားမှုနဲ့ဖက်စစ်ဝါဒတိုက်ဖျက်ရေးဆန္ဒပြသူတွေအကြားခိုက်ရန်ဖြစ်ပွားမှုတွေလည်းဖြစ်ပွားခဲ့ပါတယ်။နှစ်ဖက်ခိုက်ရန်ဖြစ်ပွားတာမှာလူတူဓာတ်နဲ့အထူးခံရတယ်လို့လူအယောက်20အဖမ်းခံခဲ့ရပြီးရဲအယားရှိနှစ်ဦးလည်းဒဏ်ရာရရှိခဲ့ပါတယ်ရှင်။ American နိုင်ငံကိုကလေးငယ်ဘဝနဲ့တရားမဝင်ရောက်လာသူတွေပြည်နယ်ဒဏ်ပေးခံရမှာကိုတားဆီးနိုင်ဖို့ရည်ရွယ်ပြဋ္ဌာန်းထားတဲ့ဒါကားလို့ခေါ်တဲ့အစီအစဉ်ကိုကန့်သက်ဖို့ပြည်ရင်းလုံခြုံရေးဝန်ကြီးဌာနခေတ္တဝန်ကြီး Chad Wolf ထုတ်ပြန်ခဲ့တဲ့အမိန့်ဟာတရားမဝင်ကြောင်းပြည်ထောင်စုတရားသူကြီးတူကအမိန့်ချမှတ်လိုက်ပါတယ်။မနေ့ဇူလိုင်လအတွင်းကခေတ္တဝန်ကြီး Wolf ကဒါကားအစီအစဉ်ကိုပြန်လည်သုံးသပ်တဲ့အမိန့်ကိုထုတ်ပြန်ခဲ့တာပါ။ပြည်ရင်းလုံခြုံရေးခေတ္တဝန်ကြီး Chad Wolf ဟာတရားဝင်ဥပဒေကြောင်းအရာယာရုခန့်အပ်ခြင်းခံရတာမဟုတ်တာကြောင့်သူထုတ်ပြန်တဲ့အမိန့်ဟာလည်းတရားမဝင်ဘူးလို့နယူးယောက်ပြည်နယ်ကတရားသူကြီး Nicholas ကာရာယူဖီစကာစနေနေ့ကအမိန့်ချမှတ်လိုက်တာပါသမ္မတဒေါ်နယ်ထရမ့်ကအရင်သမ္မတဥဘာမားလက်ထက်က2012ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဒါကာအစီအစဉ်ကိုရပ်ဆိုင်းပစ်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်အမေရိကန်နိုင်ငံမှာဒါကာအစီအစဉ်အောက်မှာတရားဝင်နေထိုင်နေရသူစုစုပေါင်း6သိန်းခွဲကျော်ရှိပါတယ်ဒီစီစဉ်အောက်မှာပါဝင်နိုင်မှုအတွေ့သူတို့တွေဟာအမေရိကန်နိုင်ငံကိုအသက်16နှစ်မပြည့်ခင်မှာလာရောက်သူ2009ခုနှစ်အလေကလေးကအမေရိကန်နိုင်ငံမှာတစ်ဆက်တစ်ဆက်ထဲနေထိုင်နေသူနဲ့ရာဇဝတ်ပြစ်မှုကင်းသူအမျိုးသားလူညုံရေးအတွက်အန္တရာယ်မရှိသူအထက်တန်းအောင်လက်မှတ်ရသူနဲ့ကြောင်းအပ်ထားသူဒါမှမဟုတ်အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်မှုတွေမှတ်တမ်းရှိသူဖြစ်ရပါမယ်ရှင်။အမေရိကန်နိုင်ငံသားဖြစ်ခွင့်လျှောက်ထားသူတွေအနေနဲ့ရေးဖြည့်မိကုန်အရေးအတွက်အရင်ထက်ပိုတိုးပြီးတော့ဖြည့်ဆည်းရမှာဖြစ်တဲ့အတွက်တနည်းဒါလက်ခံစစ်ဆေးပြီးတဲ့ဥယျာဉ်လျော့နေသွားနိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။အခုအစ်ပြင်းဆင်လိုက်တဲ့စနစ်မှာနိုင်ငံသားလျှောက်ထားသူတွေအနေနဲ့နိုင်ငံသားဆိုင်ရာပြည်သူနီတိမေကွန်128ခုကိုလေ့လာရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားနဲ့လူမှုကြီးကြပ်ရေးဌာနကတောက်ချာနေကကြေညာလိုက်ပါတယ်။အရင်နှုန်းကရေးဖြည့်မေကွန်10ခုသာဖြည့်ဆို့ရပေမဲ့အခုမေကွန်အခု20ပြင်ဆင်သတ်မှတ်ထားပါတယ်။မေကွန်20မှာမေကွန်12ခုကိုမှန်မှန်ကန်ကန်ဖြည့်ဆို့နိုင်မှနိုင်ငံသားဖြစ်ခွင့်ဆက်မီပွဲအောင်မြင်မှာဖြစ်ပါတယ်။ဒီဇင်ဘာလတရနေ့နောက်ပိုင်းအမေရိကန်နိုင်ငံသားလျှောက်ထားသူတွေအနေနဲ့ပုံစံပြောင်းထားတဲ့စနစ်တင်မေကွန်တွေကိုဖြည့်ဆို့ရမှာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံတွေအနည်းဆုံးနှစ်ပေါင်း20နေထိုင်ခဲ့ပြီးသူအသက်65နှစ်နဲ့အထက်နိုင်ငံသားဖြစ်ခွင့်လျှောက်ထားသူတွေကတော့မေကွန်10ခုသာဖြည့်ဆည်းရမှာဖြစ်ပြီးဒီထဲက6ခုကိုမှန်ကန်အောင်ဖြည့်ဆည်းရမှာဖြစ်ပါတယ်ရှင်။အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်မှာငင်းငယ်ကြီးလုပ်ငန်းတွေလှုပ်ဆောင်နေတဲ့နိုင်ငံတကာတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ရဟတ်ယာဉ်ဒီသတင်းပတ်ထည့်ပြကြခဲ့တဲ့အတွက်အမေရိကန်တပ်ဖွဲ့ဝင်ကဦးတည်ဆုံးခဲ့ပါတယ်။ဒီတပ်ဖွဲ့ဝင်တွေကနှစ်ပေါင်း40ကြာ EGIS3 ငင်းကြင်းရေးသဘောတူညီချက်နဲ့ပတ်သက်ပြီးစောင့်ကြည့်ပေးနေတဲ့နိုင်ငံတကာတပ်ဖွဲ့ MFO တပ်ဖွဲ့ဝင်တွေဖြစ်ပါတယ်။သူတို့ပုံမှန်စစ်စင်ရေးအတွက်လိုက်ပါလာတဲ့ Black Hawk ရဟတ်ယာဉ်ကြာတာပရင်းတွေက Shamel Sheikh ဒေသအနီးမှာပြစ်ချခဲ့တာပါ။အခုရဟတ်ယာဉ်ပြစ်ချသေဆုံးတဲ့အထက်မှာပြင်သစ်လူမျိုးတပ်ဖွဲ့ဝင်တဦးနဲ့ Czech လူမျိုးအရာရှိတဦးလည်းသေဆုံးခဲ့ပြီးနောက်ထပ် American တဦးဒဏ်ရာရခဲ့ပါတယ်။ရဟန်ရင်ပြစ်ချခဲ့တဲ့အပေါ်မှာစုံစမ်းစစ်ဆေးမှုတွေပြုလုပ်နေစဉ်လို့စစ်တပ်ကပြောပါတယ်။အခုလိုရဟန်ရင်ပြစ်ချရတာနဲ့ပတ်သက်လို့တိုက်ခိုက်ခံရတဲ့လက္ခဏာတစ်စုံတစ်ရာမတွေ့ရဘဲမတော်တဆပြစ်ချတာဖြစ်နိုင်တယ်လို့နိုင်ငံတကာစောင့်ကြည့်တပ်ဖွဲ့ MFO ကပြောပါတယ်။ တော်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ရွေးကောက်ပွဲကော်မရှင်က2020ရွေးကောက်ပွဲရတဲ့အဖြစ်အပျက်ဒီကနေ့အပြီးသက်ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။လွှတ်တော်အသီးသီးအတွက်မဲဆန္ဒနယ်ပေါင်း1100ကျော်မှမဲဆန္ဒနယ်နေရာအများဆုံး900ကျော်နဲ့ရွေးချယ်တင်မြှောက်ခံခဲ့ရတဲ့လက်ရှိအာဏာရပါတီ NLD ဆက်ပြီးတော့အုပ်ချုပ်မဲ့ရှေ့ဆိုရတတက်အပေါ်မှာအကြံပြုချက်တွေအမြင့်သဘောထားတွေဘလို့ရှိတယ်လဲဆိုတာကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကကျင်းပပြုလုပ်ခဲ့တဲ့လွှတ်တော်အသီးသီးအတွက်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးရဲ့ရလဒ်အဖြစ်အကုန်လုံးကိုဒီကနေ့နိုဝင်ဘာလ15ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကအပြီးသက်ထုတ်ပြန်ပေးလိုက်တာဖြစ်ပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့ပြည်သူ့လွှတ်တော်မှာမဲဆန္ဒနဲ့315နဲ့အမျိုးသားလွှတ်တော်မှာမဲဆန္ဒနဲ့162နဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်မဲဆန္ဒနဲ့ပေါင်းက612နဲ့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်လွှတ်တော်အတွက်တိုင်းရင်းသားလူမျိုးမဲဆန္ဒနဲ့29နဲ့စုစုပေါင်းမဲဆန္ဒနဲ့1118နဲ့ကျင်းပခဲ့တာမှာတော့လက်ရှိအာဏာရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကစုစုပေါင်း920ကျော်လွှတ်တော်အလိုက်ရွေးချယ်တင်မြှောက်ခံခဲ့ရတာဖြစ်ပါတယ်။အတိုက်ခံပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ကတော့လွှတ်တော်အသီးသီးအတွက်မဲဆန္ဒနယ်ပေါင်း82နေရာနဲ့ဒုတိယအများဆုံးအနိုင်ရခဲ့ပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့42နေရာနဲ့ရခိုင်မျိုးသားပါတီ AMP က15နေရာတောင်ပလောင်မျိုးသားပါတီနဲ့မွန်ညိုညိုရေးပါတီက12နေရာစီအသီးသီးစီနဲ့ကျန်တဲ့ကယားကချင်ဝလာဟုဇိုမီလီစုကယန်ကရင်ချင်းစတဲ့တိုင်းရင်းသားပါတီတွေနဲ့တတိပုဂ္ဂလပါတီတွေရဲ့လွှတ်တော်ကိုယ်စားလှယ်အမည်စည်းရင်းတွေကိုကော်မရှင်ဘက်ကအသီးသီးထုတ်ပြန်ခဲ့တာဖြစ်ပါတယ်။လာမယ့်အစိုးရတည်ရဲ့အစိုးရအဖွဲ့မှလူသစ်မူသစ်တွေနဲ့နိုင်ငံကုန်ပေါင်းနှင်မှုလိုအပ်ပါတယ်လို့နိုင်ငံရေးလှစ်လာသုံးသပ်သူဒေါက်တာရံမျိုးသိန်းကအကြံပြုပါတယ်
။ဒီလာမယ့်အစိုးရတည်ဟာလူလဲတက်ဖို့လိုအပ်တယ်လို့တော့မူဝါဒပိုင်းလုံနီးလုံဟန်ပိုင်းနေမှာလဲပဲအရင်ဆိုးရနဲ့မတူဘဲနဲ့ပြောင်းလဲနိုင်ဖို့လိုတယ်ဖျားအဖွဲအတွင်းမှာဟိုဗဟိုချုပ်ကင်မှုမြင့်မားနေတာကိုတော့ရှော့ချပြီးတော့ဝင်ကြီးတွေကိုတော့သူတို့ရဲ့တာဝန်နဲ့ညီမျှတဲ့လုံပိုင်ခွင့်အပြည့်အဝပေးနိုင်မှုလိုအပ်တယ်လို့မြင်ပါတယ်ဒီအစိုးရအဖွဲထဲမှာမိဖက်တိုင်းရင်းသားပါတီတွေကအဲကိုယ်စားလှယ်တွေကိုလည်းထည့်သွင်းပြီးတော့တော့ဖွဲ့စည်းနိုင်မယ်ဆိုရင်တော့ဒီအစိုးရအဖွဲ့ဟာအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ယုံကြည်မှုတည်ဆောက်ရေးအတွက်ကိုထောက်ကူပြုမဲ့အစိုးရဖြစ်လာလိမ့်မယ်လို့မြင်ပါတယ
်လက်ရှိအာဏာရပါတီအနေနဲ့ရှေ့အစိုးရတက်တမ်းမှာစီးပွားရေးပြန်ပြီးနယ်လန့်ထူလာစေဖို့2008ဖွဲ့စည်းဖို့အခြေခံဥပဒေပြင်ဆင်ရေးနဲ့မတူကွဲပြားသူတို့ကြားလူမှုသဟဇာတဖြစ်မှုအပါအဝင်အရေးတကြီးလှုပ်ဆောင်တင်တာတွေကိုလက်တွေ့ကြကြဆောင်ရွက်ပါလို့88မျိုးဆက်ចောင်းသားကောင်းဆောင်ဟောင်းကိုမြအေးကတိုက်တွန်းပါတယ်
ဒီလာမဲ့9နှစ်တန်းကပြီးခဲ့တဲ့9နှစ်တန်းလို့သွားလို့မရတော့ဘူးလို့ကျွန်တော်မြင်တယ်ဗျအထူးတစ်ချက်ပေါ်ရနံပါတ်1ကတော့တိုင်းပြည်ရဲ့စီးပွားရေးဘာလို့တကဘာလုံးဆိုင်ရာစီးပွားရေးကလည်းဒီ COVID-19 ကြောင့်ရိုက်ခတ်မှုတွေအကြီးအကျယ်ဖြစ်နေတယ်ဆိုတော့အဲ့ဒါတော့ကျွန်တော်ကနံပါတ်1အနေနဲ့ကျွန်တော်မြင်တယ်ဒီ9နှစ်အတွင်းမှာတော့ကျွန်တော်ထင်တယ်ဒီမိုကရေစီရှင်တန်တဲ့လူ့ခွင့်ထွန်းကားတဲ့ဖွဲ့စည်းပုံတည်းကိုပေါ်ပေါ်ရေးဥတော့အပြည့်အထန်စူးစမ်းရလိမ့်မယ်လို့ကျွန်တော်မြင်ပါတယ်နံပါတ်3ချက်ကလူမှုတဟာစာတာဖြစ်မှုကျွန်တော်ရခိုင်မှာရှိနေတဲ့ပြဿနာရဲ့ဒီအပါအဝင်ကျွန်တော်တို့ဘာသာရေးကြောင့်လူမျိုးရေးကြောင့်ပြီးပခတွေကိုပုံမူပြီးညော့နေပြီးတစ်ဖက်နဲ့တစ်ဖက်တဟာစာတာဖြစ်တဲ့ပုံဝင်ကျင်ကိုဖန်တီးရမှာနောက် ICJ ICC မှာရှိနေတဲ့ကျင်းဆိုင်နေရတဲ့ပြဿနာရဲ့ဒီကိုပြည်လည်ဖို့ဆိုတာတရားရည်ဖြည့်ရှင်းမှုလိုလိမ့်မယ်လို့မြင်တယ်
။ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ရဲ့ဒုတိယဥက္ကဋ္ဌ1ဒေါ်တွဲဘူးကတော့အစိုးရအသည့်အနေနဲ့တိုင်းရင်းဒေသကငြိမ်းချမ်းရေးတွေကိုဦးစားပေးဖော်ဆောင်ပေးဖို့နဲ့စစ်ပြေးစစ်ရှောက်ဒုက္ခသည်တွေအပါအဝင်ဒေသခံတိုင်းရင်းသားတွေရဲ့လူမှုဘဝတွေတိုးတက်မြင့်တင်နိုင်ရေးအဓိကဆောင်ရွက်ပေးပါလို့တိုက်တွန်းပါတယ်။
အရင်ကတည်းကနေ9နှစ်တာလောက်လာခဲ့တဲ့ပေါ့နော်ငင်းချမ်းရေးဆွေးနွေးပွဲကိုဆက်ပြီးလုပ်စီချင်ပါတယ်။အဲ့ဒီငင်းချမ်းရေးဆွေးနွေးပွဲလုပ်မှပဲကျွန်တော်တို့အနာဂတ်မှာ Federal Democracy တည်ထောင်ဖို့အတွက်ပေါ့နော်ကျွန်တော်တို့တိမှပဲဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလည်းတွားလို့ရမှာပေါ့နော်ပြီးခဲ့တဲ့9နှစ်တာကာလမှာကျွန်တော်တို့အစိုးရနဲ့လူထုပြီးလို့ရှိရင်အစိုးရနဲ့ဟိုလူမှုအဖွဲ့အစည်းတွေအစိုးရနဲ့မီဒီယာဆက်ဆံမှုအင်တာအားနည်းပါတယ်အထူးကဏ္ဍတွေကိုကျွန်တော်တို့ကဒါပူးပေါင်းဆောင်ရွက်စီချင်တယ
်ရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့တိုင်းရင်းနယ်မြေတချို့မှာတော့နောက်ဆက်တွဲရေကောက်ပွဲတွေပြန်ပြီးကျင်းပပေးဖို့တိုင်းရင်းသားပါတီတွေဘက်ကတောင်းဆိုနေကြဆဲဖြစ်ပါတယ်ဒီကနေ့မှာလည်း2020ရေကောက်ပွဲရလဒ်အဖြစ်ကိုမကျင်းတတ်တဲ့အတွက်ရေကောက်ပွဲကော်မရှင်အလိုမရှိရေကောက်ပွဲရလဒ်အယုံကြည်မရှိဆိုတဲ့စိုက်မုတ်တွေကန့်ဆောင်ပြီးအတိုက်ခံပါတီ USDP ကိုထောက်ခံသူတွေဟာနေပြည်တော်ဥတ္တရတီတီမြို့မှာဆန္ဒပြခဲ့ကြပါသေးတယ်ရှင်ကျွန်မစုမုံပါ
းရှားနိုင်ငံလူစွာအရင်းမြစ်ဝန်ကြီးဌာနနဲ့မလေးရှားနိုင်ငံလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနတို့အနေနဲ့ထိမ့်သိမ်းရေးစခန်းတွေထဲကလူရက်စစ်မြန်မာတွေအပါအဝင်နိုင်ငံခြားသောအကျဉ်းသားတွေကိုတရားဝင်အလုပ်လုပ်ခွင့်ပြုလုပ်မယ်လို့သိရပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ကျမမအေးမှာပါ။ကိုဗစ်ကပ်ရောဂါကာလကြီးမှာမလေးရှားနိုင်ငံမှာတရားဝင်အလုပ်သမားခေါ်ယူရေးကိုခက်ခဲနေတာကြောင့်နိုင်ငံတွင်းမှာရှိတဲ့တရားမဝင်နိုင်ငံခြားသောအလုပ်သမားတွေကိုတရားဝင်အလုပ်ခန့်အပ်ဖို့အတွက်မလေးရှားအစိုးရကစီစဉ်ဆောင်ရွက်ချက်ဟာနိုဝင်ဘာလ16ရက်နေ့မှာစတင်တော့မှာပါ။ဒီထဲမှာထိတ်တဲ့စကန်းနေတဲ့ကလူရက်စစ်တရားမဝင်နိုင်ငံခြားသောအလုပ်သမားတွေပါအလုပ်လုပ်ခွင့်ရတော့မှာဖြစ်ကြောင်းမလေးရှားနိုင်ငံကအလုပ်ကိုင်လုပ်လို့သူတွေအတွက်အကျိုးဆောင်လုပ်ငန်းလုပ်ကိုင်နေသူဦးတန်းထွန်းကပြောပြပါဗျာ။ဟုတ်ကဲ့
ပါဗျာနော်။ဘာမှမဟုတ်ဘူး။ဟုတ်ကဲ့ဘာမှမဆောင်ဘူး။ဒါတို့ online ရတယ်ဆိုတော့ဒီအလုပ်ရှင်ကသူတို့လာဝကနဲ့လာဝကနဲ့လူဝင်မှုစီးကြရေးနဲ့ဟုတ်တာပေါ့နော်။အလုပ်သမားရေးကိုဦးဌာနကိုကိုယ်တိုင်ကိုစောက်ပြီးရှားပါတင်ရမယ်နီ။ဒီအလုပ်လုပ်ငန်းရှင်ကပေါ့သမားကပန်းတန်းလိုအပ်တယ်ပေါ့။အဲ့ဒါတွေကိုရှောက်မှာတင်ပြီးတော့ဒီကပြစ်ချင်မှာဒီကအလုပ်သမားပြည့်အောင်မောင်းသွားဒီ over series ကိုခေါ်သွားပြီးတော့ interview လုပ်ပြီးတော့အဲ့ဒါသူတို့ permit လုတ်ပေးမှာပေါ့နော်လာဝကတကယ်ကဥစ္စာခေါ်ခွင့်ပြုတယ်အဲ့ဒီကန်နေရလူတွေကန်နေရကိန်းသိမ်းခံထားတဲ့လူတွေပေါ့နော်ဒီလိုချင်းရှိတယ်ဆိုရင်သူတို့ဥစ္စာ permit perfect ရှိတယ်ပေါ့နော်ဒီမှာပဲလုတ်လုတ်ခွင့်ပြုတယ်ပေါ့ဖြစ်ကြံကြခံထားတဲ့လူတွေ black list ဖြစ်ထားတဲ့လူတွေကြတော့မပွားဘူးပေါ့အဲ့
မလေးရှားနိုင်ငံမှာအခုလိုအစီအစဉ်ချမှတ်ခဲ့တာဟာသူ့နိုင်ငံတွင်းမှာစိတ်ယုံအလုပ်ယုံလုပ်ငန်းတွေခြံလုပ်ငန်းတွေဆောက်လုပ်ရင်းနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာလုံသားသသိန်းကျော်လိုအပ်နေတာကိုဖြည့်ရှင်းနိုင်ဖို့ရည်ရွယ်ခဲ့ပါတယ်။ဒါတွေဟာသတိတီလို့ခေါ်တဲ့အန္တရာယ်များတဲ့အလုပ်ခက်ခဲကြမ်းတက်တဲ့အလုပ်ညစ်ပတ်တဲ့အလုပ်တွေအတွက်လုံသားကလိုအပ်ချက်တွေရှိနေတာကြောင့်ဖြစ်ပါတယ်။ကပ်ဘေးကာလမှာပိပကအလုပ်သမားတွေမခေါ်နိုင်သေးတဲ့အချိန်မှာတရားမဝင်အလုပ်သမားတွေအချင်းကျလူရဲစိအလုပ်သမားတွေအတွက်တော့အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်ဆိုပြီးဦးတန်းထွန်းကတော့ပြောဆိုပါတယ
်။ဒီစီစီလေးကတော့သူတို့ဒါဒီနိုင်ငံမှာကအခုကတ်ယောဂပေးကြီးကြောင်းပေါ့နော်။ဒီကျွန်တော်တို့တရားဝင်အလုပ်သမားတွေခုံစီပနိုင်ငံတွေကတော့ခေါ်တော့ခေါ်သွင်းလို့ပြောကြတော့ကျင်းလို့မရဘူးပေါ့နော်။ရှင်တွေကဒီနိုင်ငံထဲမှာအလုပ်သမားလုပ်ငန်းချက်တွေကအများကြီးဖြစ်နေတော့ဘယ်တော့သတိကြော်တော့အလုပ်သမားလုပ်ငန်းချက်ရှိရလိမ့်မယ်။အဲ့ဒါသူတို့နိုင်ငံသားတွေကမလုပ်တဲ့အလုပ်တွေမလုပ်နိုင်တဲ့နေရာတွေမှာဟုတ်ကြည့်ပါနိုင်ငံရလို့တမားတွေဝင်လာလို့ဥစားတရားဝင်ဝင်လာလို့မရတဲ့ခြေနေပုံမှာဒီနိုင်ငံထဲမှာရှိတဲ့တရားမဝင်တဲ့နိုင်ငံသားတွေကိုသူတို့ကအခွင့်အရေးပေးတဲ့တဘောပါ
မြန်မာတန်ယုံကလည်းတရားမဝင်မြန်မာနိုင်ငံသားတပေါင်းကျော်နေရပြန်ဖို့အတွက်ဒဏ်ကြေးသက်သာခွင့်ရဖို့ရှော့ပေါ်စဉ်းစားပေးဖို့မလေးရှားအစိုးရကိုတောင်းဆိုထားပါတယ်ဒီအတွက်ကြောင့်လည်းမြန်မာအပါအဝင်နိုင်ငံပေါင်း15နိုင်ငံလောက်ကတရားမဝင်အလုပ်သမားတွေအတွက်နေရပြန်ခြင်းနဲ့ဆိုရင်လည်းမလေးရှားလောက်ကရဲ့စီးမြင်ဥပဒေတွေနဲ့အညီပြန်ခွင့်ပြုဖို့နောက်နှစ်ဇွန်လကုန်ထိသတ်မှတ်ပေးထားပါတယ်အရင်တုန်းကတော့တရားမဝင်အလုပ်သမားတဦးနေရပြန်မယ်ဆိုရင်ဒဏ်ကြေးကြီးပဲမလေးရှားရင်းကင်ငွေ3000လောက်သတ်မှတ်ထားတာကြောင့်နေရပြန်ဖို့ခက်ခဲနေကြတာပါဒီအတွက် shop ပေါ်စဉ်းစားပေးမဲ့အစီအစဉ်တွေကိုမလေးရှားအစိုးရကချမှတ်လာတာဖြစ်ပါတယ်ဒီအစီအစဉ်ကနေမလေးရှားနိုင်ငံအတွက်မလေးရှားရင်းကွင်ငွေ90000လောက်ရနိုင်ဖို့ထိမျှော်လင့်ထားတယ်ဆိုပြီးမလေးရှားအာဏာပိုင်တွေကိုကိုးကားပြီးမလေးရှားသတင်းတွေကရေးသားဖော်ပြနေကြပါတယ်ခံမှန်းကြည့်မြန်မာနိုင်ငံသားတရားဝင်ကတရားမဝင်ပါ9000ခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကတ်ယောဂါကာလကန့်သက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုပ်ကိုင်းနဲ့စာဝင်းနေရေးအခက်အခဲတွေကြုံနေကြရတာပါမလေးရှားနိုင်ငံမှာလောက်ဝကထိန်းသိမ်းရေးစခန်း73ခုရှိပါတယ်ဒီထိန်းသိမ်းရေးစခန်းတွေထဲမှာတော့လူရက်စေတဲ့မြန်မာအကျဉ်းသား3000လောက်ထဲက1000ဝန်းကျင်ကတော့နိုဝင်ဘာလဆန်းကစပြီးမလေးရှားအစိုးရနဲ့မြန်မာတန်ယုံတို့ညှိနှိုင်းပြီးနေရပြန်ပို့ပေးလိုက်ပြီးဖြစ်ပါတယ်ကျမမအေးမှာသတင်းပေးပို့နေတာပါ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုကျင်းပပြီးစီးခဲ့တဲ့ဒုံဘာလရွက်ောက်ပွဲအတွင်းမှာရခိုင်ပြည်နယ်ထဲမှာ6မြို့နယ်ရွက်ောက်ပွဲမကျင်းပနိုင်ခဲ့ပါဘူးဒါပေမဲ့လည်းဒီမြို့နယ်တွေအခုပြန်ပြီးတော့ကျင်းပနိုင်ဖို့အတွက်ဆိုပြီးတော့အေးရခိုင်လက်နက်ကိုင်အဖွဲ့ကကန့်လှမ်းလိုက်တယ်လို့ပဲတပ်မတော်ဘက်ကလည်းဒီပေါ်မှာအပြုသဘောတုံ့ပြန်တာတွေဖြစ်လာပါတယ် ဒါကြောင့်မလို့ရခိုင်ပြည်နယ်ထဲမှာရွက်ောက်ပွဲတွေပြန်ကျင်းပနိုင်မယ်နှုတ်လင်းချက်ဖြစ်လာပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့ရခိုင်မျိုးသားပါတီရဲ့မူဝါဒရည်ရဥဆောင်ကော်မတီဝင်လည်းဖြစ်မြို့မြို့နယ်ပြည်သူ့လွှတ်တော်ကုစလေလည်းဖြစ်တဲ့ဦးလှစောကိုဆက်သွယ်မေးမြန်းထားပါတယ်။ကျွန်တော်သားညဦးပါ။ဦးလှစောကလည်းဒီမကြသေးခင်ကအေးရခိုင်လက်နက်ကိုင်ဖွဲ့ကနေပြီးတော့ဒီရခိုင်ပြည်နယ်ထဲမှာရွက်ောက်ပွဲပြန်လုပ်နိုင်ဖို့အတွက်ညှိနှိုင်းချက်ထုတ်ပါတယ်။ဒီပေါ်မှာတက်မရိုဘက်ကကျူစူရဲဆိုတဲ့လက္ခဏာရေးရောင်လည်းပြပါတယ်ခင်ဗျာ။ညှိနှိုင်းချက်ပြန်ထုတ်ပါတယ်။အဲ့တော့ရခိုင်ပြည်နယ်ထဲမှာရွက်ောက်ပွဲပြန်လုပ်နိုင်ခြင်းနဲ့ပတ်သက်လို့ဦးလှစောမြင်ဘယ်လိုရှိပါလဲခင်ဗျာ။
ရွက်ောက်ပွဲမဖြစ်တဲ့အတွက်ကျွန်တော်တို့ရခိုင်ပါတီတွေရခိုင်ပြည်သူတွေကတော့စိတ်မကောင်းဘူးပေါ့ဗျနော်အဲ့တော့ရွက်ောက်ပွဲကိုဖြစ်စေချင်တဲ့သဘောမျိုးအပေါ်တွေပြောကြတယ်အရက်ဖက်ဖွဲ့စီတွေတခြားဖွဲ့စီပြောတယ်ဘာမှမထီရောက်ဆက်ဘူးဒါပေမဲ့အဲ့ဒီရခိုင်ပြည်သူတွေကစံကိုထင်ဟပ်ပြီးတော့အေအေကလည်းသူတို့ရဲ့သဘောထားကိုပြောလာတယ်နော်အဲ့တော့ရွက်ောက်ပွဲဖြစ်စေချင်တဲ့သဘောထားပေါက်ပူပေါင်းဆောင်သဘောထားဖြစ်လာတာကြတော့ပိုပြီးဝန်သားကြာကောင်းတာကတမတော်ဖက်ကလေးပဲအဲ့ဒါနဲ့လိုက်လျောထွေကြီးဆိုပဲအဖြစ်သဘောနဲ့ရှူဆိုရပေါ့အဲ့တော့ဟိုဘာပြောပြောအီနဲ့တမတော်ကြားထဲမှာတခြားဟာတွေထားလိုက်တော့လက်ငင်းအိမ်မှာတော့ဒါဝန်သားကြာကောင်းတဲ့သတင်းပဲအဲ့တော့ရွက်ောက်ပွဲကိုလုံးဖို့နှစ်ဖက်ဆန္ဒရှိတယ်ဆိုရင်အဆုံးဖြတ်ပြရမှာကရွက်ောက်ပွဲကော်မရှင်ပဲအဲ့တော့ရွက်ောက်ပွဲကော်မရှင်ကပတ်သက်ပြောတဲ့ခါကျတော့ရွက်ောက်ပွဲကော်မရှင်ကတော့အိမ်မှာလုံးပဲလို့တော့ပြောတယ်ဒါပေမဲ့ပညာချက်တည်းရဲ့သဘောတိုင်းဆိုရင်တော့ဒီဇင်ဘာ31ရက်နေ့မတိုင်ခင်ဒီရွက်ောက်ပွဲလွှာမယ်။ဒါပေမဲ့နားလည်မှုလွှဲတာတော့ဒါဟာကြားဖြတ်မဟုတ်ဘူးဗျ။ဒီ31ရက်နေ့မတိုင်ခင်ကန်ဆယ်လုပ်ထားတဲ့ဟာတွေကိုအချိန်မီပြန်လုပ်ဖို့ဆိုတာပဲ။အဲ့တော့ကျွန်တော်တို့ကတော့လုပ်စီရှင်ပါတယ်။တော့အတက်နိုင်ဆုံးလုပ်စီရှင်ပါတယ်။ရွက်ောက်ပွဲကဒီခိုင်မာရှိတဲ့ရွက်ောက်ပွဲကော်မရှင်ကလည်းပဲအသိအနေထားရှိတယ်လို့ကျွန်တော်တို့ကြားတယ်။ဘာမှခက်ခဲမရှိဘူး။ဒီခိုင်မာရှိတဲ့ရပ်ဖက်ဖွဲ့စည်းတွေကလည်းရက်ောက်ပွဲဖြစ်ဖို့အတွက်ကူညီဖို့အသင့်ပဲဒီခိုင်နိုင်ငံရေးပါတီတွေကလည်းဒီလိုဖြစ်မယ်ဆိုလို့ရှင်တော့သူတို့ကတော့ဝင်ပြီးဝင်ရောက်ရှင်ပြန်ကြပါမယ်တရားမျှတတဲ့ရက်ောက်ပွဲတစ်ခုတော့ဖြစ်လာဖို့အခင်းကျင်းကတော့အသင့်ပါပဲအဲ့တော့ဒီကျွန်တော်တို့ကတော့ရက်ောက်ပွဲကော်မရှင်ရဲ့ fix date ပေါ့နော်နေ့ရက်တစ်ခုသတ်မှတ်ဟာကိုပဲကျွန်တော်တို့ညှော်လင့်ပြီးတော့စောင့်နေကြတယ်ပေါ့
ကျွန်တော်လေ့လာကြည့်ရသလောက်လေဒါကြားပြတ်ရွက်ကောက်ပွဲမဟုတ်ပါဘူးပြောရမယ်ဆိုတော့အခု2020ရွက်ကောက်ပွဲကိုဟိုနောက်ဆက်တွဲနဲ့ကျင်းပရမယ့်သဘောမျိုးကျင်းပလို့ရနိုင်တဲ့အနေအထားမျိုးလည်းတွေ့ရပါတယ်ခင်ဗျာအဲ့တော့ပြောရမယ်ဆိုရင်ရခိုင်ပြည်နယ်ထဲမှာလည်းဒါကရခိုင်ပြည်နိုင်ငံရေးပါတီတွေမှာလည်းကုစရေရွေးချယ်ပြီးသား NLD မှာလည်းရွေးချယ်ပြီးသားဖြစ်နေတဲ့အခါကျတော့တခြားအခက်အခဲမျိုးတွေကြုံရနိုင်လားညီမဆန်းဆန်းအခုဒီဇင်ဘာထဲမှာကျင်းပနိုင်ဖို့ဆိုရှင်ဦးလာစောရဲ့အမြင်ဘာတွေအခက်အခဲတွေရှိနိုင်လဲ
ကျွန်တော်ကတော့ True အခက်အခဲမရှိနိုင်ဘူးလို့ထင်ပါတယ်ပထမဆုံးရွက်ောက်ပွဲမကျင်းပရတဲ့အကြောင်းချင်းကလည်းလုံခြုံရေးပြဿနာကြောင့်ပေါ့လေတူနှစ်ဖက်ဆိုင်ရာတိုက်ပွဲတွေဖြစ်ကြတာလည်းရှိတယ်နှစ်ဖက်အငင်းပွားစရာပေါ့လေသူပြောခုပြောတာလည်းရှိတယ်အခုကျတော့အဲ့ဒီအငင်းပွားပွဲကနှစ်ဖက်ကလည်းဥပပေါင်းပါဝင်မယ်လို့ပြောနေပြီလူတို့ကလည်းအသိရှိနေတယ်အရာဖက်ဖွဲ့စည်းတွေလည်းရှိတယ်အဲ့ဒီခိုင်မာမွေးကောက်ပွဲဖြစ်မယ်ဆိုရင်အခုလောလောဆယ်ကျားကျွန်တော်နားနားနေနေဖြစ်နေတဲ့ဝန်ထမ်းတွေကလည်းတက်နေစမြကူညီပဲဆိုတော့ဟိုရွက်ောက်ပွဲမလုံးเสียအကြောင်းမရှိဘူးလုံးရင်လည်းအဆင်ပြေတယ်တခုဆက်ပြောချင်တာကတော့ဒီရွက်ောက်ပွဲသာဖြစ်ခဲ့မယ်ဆိုရင်ကျွန်တော်ဖြစ်လေဖြစ်စီနေဖြစ်ခဲ့မယ်ဆိုရင်ကျွန်တော်တို့အငြင်းအားမျောလင်းတောင်းတနေတဲ့ပြည်တွင်းငြိမ်းချမ်းရေးပြဿနာနော်အဲ့လက်နက်ကိုင်အဖွဲ့တွေဂျားထဲမှာယုံကြည်မှုတည်ဆောက်တယ်နော်ဟိုတက်မတော်နဲ့အီနဲ့ဂျားထဲမှာဟိုယုံကြည်မှုနားလည်မှုတခုရတော့လို့ဆိုရင်အပြစ်ခတ်ရဆိုင်နဲ့ပတ်သက်ပြီးတော့တစ်ဖက်ဆွေးနွေးမှုတွေပေါ်လာနိုင်တယ်ဒီကိုဥတည်ပြီးတော့ကျွန်တော် bilateral agreement တွေပေါ်လာနိုင်တယ်ပေါ့နော်ဒီဟာအမတန်ကောင်းနဲ့ကောင်းမြတ်တဲ့မင်္ဂလာတစ်ပါးပဲကြာအဲ့တော့ဒီမင်္ဂလာတစ်ပါးဆိုကျွန်တော်အများအားမျှော်လင့်နေတဲ့နောက်ဟိုပင်လုံကြီးလာခံမြို့မှာအေးအေးပါဝင်လာမယ်နော်မြောက်ပိုင်းမဟာမိတ်တွေအဆုံးပါလာမယ်ဆိုတာကိုဥတည်သွားနိုင်စေတဲ့အခင်းကျင်းလေးတစ်ခုဟာစနေပြီးတော့ကျွန်တော်တို့ခံစားရတယ်ဒီခင်းချင်းလေးကိုကျွန်တော်ကမပြတ်စီခြင်းဘူးအဲ့တော့ဟိုအခက်အခဲမျိုးကြုံရမယ်ဆိုရင်ကြုံတဲ့အခက်အခဲတွေဟာဖြစ်ရှင်းနိုင်တဲ့ကြော်လွှားနိုင်တဲ့အခက်အခဲတွေလို့ပဲကျွန်တော်တို့ယုံကြည်ပါတယ်အဲ့ဒါကြောင့်ဒီ corporate commission เนี่ยမြန်ဆုံးဖက်လိုက်ရင်ကျွန်တော်တို့လည်းမြန်မြန်အကောင့်တွေ follow ရတယ်အဲ့တော့တိုင်းပြည်တွေ့လည်းကောင်းပါတယ်နိုင်ငံတကာဖွဲ့စည်းကလည်းကောင်းချီးပေးကြပါလိမ့်မယ်ကျွန်တော်အဲ့လိုပဲယုံကြည်ပါတယ
်ဟုတ်ကဲ့ခုနကဦးလတ်စောပြောသွားတဲ့အချက်ပါလဲပါပါတယ်ရခိုင်ပြည်နယ်ညီညာရေးကိစ္စအခုကရွက်ောက်ပွဲနဲ့တနင်္ဂနွေတစင်ပါဆိုလိုပဲ အခုငင်းငင်းကိစပါလမ်းစာပွင့်လာလို့ဖြစ်လာရပါတယ်ဆိုတော့ကအေးဘက်ကနေပြီးတော့အခုလိုကန်းလှန်နေတံမရဘက်ကလည်းကန်းလှန်နေအခုလိုမျိုးဒီတိုက်ပွဲတွေတော်လေးပြင်းထန်ဖြစ်နေတဲ့ကြားတွေကနေပြီးတော့ရုတ်ချီးသဘောထားတွေဘာကြောင့်ပြောင်းသွားရလဲဥလာဆိုဘလူးများထင်ပါလဲ
ဟိုပြောမယ်ဆိုရင်တော့ကျွန်တော်တို့ကအထင်ပဲရှိမှာပေါ့လေဘာလို့ကျွန်တော်တို့ကတော့နှစ်ဖက်လုံးဟာစစ်ပွဲအပေါ်မှာဟိုသူတို့စစ်သားတွေတီးပြီးပေါ့နော်ကျွန်တော်တို့တုံးတက်လာတယ်နိုင်ငံတကာချင်းချင်းကိုတုံးတက်လာတယ်ပြည်တွင်းပြဿနာတွေခွင့်ချင်းတုံးတက်လာတယ်နောက်တစ်ခုကလည်းပဲဒီရွက်ောက်ပဲပြီးတဲ့ခါမှာဖြစ်ပေါ်လာတဲ့အဆိုးအအစ်အပေါ်မှာဟိုတစ်ခုခုမျောလင်းတယ်မျောလင်းမှုတစ်ခုရှိလာတဲ့အတွက်ကြောင့်အယူအဆတွေပြောင်းလာတယ်လို့ထင်တယ်နော်ဘာလို့ပြောပြောဘလို့ပဲအယူအဆရှိရှိလားဟိုကျွန်တော်တို့ဟာတိုင်းပြည်အတွက်အကျိုးရှိတယ်ပြည်သူအတွက်အကျိုးရှိတယ်ဟိုနိုင်ငံတကာမှာရှိတဲ့ဟိုနိုင်ငံတကာအဖွဲ့အစည်းဘယ်သူမှမဲဒါကမကောက်ဘူးလို့ပြောမှာမဟုတ်ဘူးတကယ်ကောင်းချင်းမင်္ဂလာနဲ့ပြည့်စုံတဲ့လုံရက်တစ်ခုဆိုရင်တော့ဘလို့ပဲနောက်ခံရှိတယ်ဆိုတာကိုနောက်သမိုင်းအရနောက်ခံစဉ်းစားဖို့ပြေနော်အခုကတော့ကျွန်တော်တို့ကြိုးစွားမှာပဲညာဒီဟာကတော့
ဒီချိန်ကာလမှာပဲထူးခြားခြားNLD ပါတီဘက်ကလည်းကြီးညာချက်တည်းရထုတ်ပါတယ်အဓိကတိုင်းသားနိုင်ငံရေးပါတီတွေကလက်ကမ်းနဲ့ကြီးညာချက်သဘောမျိုးပြောအောင်ပါပေါ့နော်ဟိုပူပေါင်းဆောင်ရမယ်ဆိုတဲ့သဘောမျိုးကြီးညာချက်ထွက်လာပါတယ်အဲ့တော့ဒီကြီးညာချက်နဲ့ပတ်သက်လို့ရောဦးလာဆိုဘလူးများမြင်ပါလဲခင်ဗျဟ
ိုကျွန်တော်တို့ကလည်းဒီကြီးညာချက်ကိုအပြူသဘောထောင်နေလို့တော့မြင်ပါတယ်เนาะအသေးစိတ်အချက်လက်ကတော့ action တွေတော့မပါဘူးပေါ့เนาะသူ EA ကထုတ်တဲ့ statement ရယ်တက်မတော်ကထုတ်တဲ့ statement ကတော့သူ action ပါတယ် action ဆိုတာကရုပ်ောက်ပွဲကိုအလုပ်တစ်ခုလုပ်မယ်ရုပ်ောက်ပွဲဆိုတဲ့အလုပ်ရတစ်ခုကိုလုပ်မယ်အစပြုမယ်เนาะဟိုလောလောဆယ်ဂျုံဂျုံရုပ်ကိုတာဝန်ယူပေးကြမယ်ဆိုတဲ့ကသူတို့ကပြစ်တာခတ်တာတွေမလုပ်ကြတော့ဘူးတနက်ဖောက်တာတွေမရှိတော့ဘူးတနက်မဖောက်ကြတော့ဘူးရုပ်ောက်ပွဲဖြစ်မျောရတဲ့ဥပပေါင်းလှုပ်ဆောင်ကြမယ်ဆိုတဲ့letty action တခုပါလာတယ်အဲ့ဒီ action ကနေပြီးတော့ကျွန်တော်ပြောသလိုပေါ့ရှေ့ကိုသွားပြီးတော့နောက်ဆက်တွဲနဲ့ကောင်းတဲ့ကောင်းရဲ့ကောင်းတဲ့ဖက်ကိုဦးတည်ပြီးသွားနိုင်တယ်အဲ့တော့ NLD ကထုတ်တဲ့စိတ်မဲဟာလည်းပဲသူတို့ရဲ့သဘောထားကိုရိုးရိုးသားသားတင်ပြတယ်လို့လည်းကျွန်တော်မှတ်ယူပါတယ်ဒါပြောင်းလဲလာတဲ့အခြေအနေတစ်ရပ်ပေါ်မှာဒါပေမဲ့ action ကတော့မပါသေးဘူးအဲ့တော့ကျွန်တော်ကတော့ NLD ကိုကျွန်တော်တို့ဗိတ္တရက်ခခြင်းကတော့ action လေးတွေပေါ့ဘလို့ဘလို့ဆွေးနွေးမယ်ဘလို့မူတွေကိုလုပ်မလဲနော်ဘလို့ cooperate လုပ်မလဲနိုင်ငံရဖြင့် cooperate လုပ်ပါလားလွှတ်တော်ထက်မှာ cooperate လုပ်ပါလား cabinet ထက်မှာ cooperate လုပ်မလားဆိုတာကတော့အသေးစိတ်လုပ်အောင်ပေါ့အဲ့တော့ကျွန်တော်ကတော့ NLD ဟာကိုကြည့်ဆိုတယ်ဒါပေမဲ့ဒီထက်လက်တွေ့သဘောပါတဲ့ဟိုလုံရလေးတွေကိုတော့ NLD ကနောက်တစ်ဆင့်ရှားပြဖို့လိုတယ်လို့တော့မြင်ပါတယ
်အခုဒီရခိုင်ပြည်နယ်ထဲမှာရွက်ောက်ပွဲဖြစ်နိုင်ခြင်းနဲ့ပတ်သက်လို့ရွက်ောက်ပွဲလုပ်ဖို့အတွက်ကိစ္စကတကယ်တမ်းကပြောစုရွက်ောက်ပွဲကော်မရှင်ကဆုံးဖြတ်ပြီးတော့လှုပ်ဆောင်ပါပါဒါပေမဲ့ကျွန်တော်တခုမေ့ချင်တာကအနာရ NLD ပါတီရဲ့သဘောထားပေါ့နော်ပြောရမစွင်တော့တကယ်တမ်းရခိုင်ပြည်နယ်မှာအခုရွက်ောက်ပွဲတွေပြန်လုပ်မဲ့နေရာတွေမှာရှင်းပြိုင်မယ်ဆိုရင်အဓိကပြိုင်ဘက်ကရခိုင်ပြည်သားပါတီကိုမြင်နိုင်ပါလေအဲ့တော့ပါတီချင်းသဘောထားက NLD ပါတီရဲ့သဘောထားရခိုင်ရွက်ောက်ပွဲနဲ့ပတ်သက်လို့သဘောထားဘယ်လိုများတိခောက်မိလဲဦးလာဆိုဘယ်လိုများမြင်ပါလဲ
ကျွန်တော်က NLD ဆိုရင်တော့ဘာမှဟုခံစားမှာမဟုတ်ရွက်ောက်ပွဲဆိုတော့နိုင်ရင်နိုင်ချုံရင်ချုံမှာကိုရဟုနိုင်ရှင်မှုရတော့ဒီ area တွေကရခိုင်အမျိုးသားပါတီရဲ့တကယ် stronghold area လေဆိုတော့ NLD အနေနဲ့ဟိုအနိုင်ရဖို့ဆိုတော့တော်တော်လေးခက်ခဲပါတယ်ဒါပေမဲ့တပြည်လုံးအတိုင်းအတာအနေနဲ့ဟိုလွတ်တော်ပြည်ဟောပြည်ထောင်စုလွတ်တော်အခင်းကျင်းမှာရောပြည်နယ်လွတ်တော်အခင်းကျင်းမှာရော NLD ဟာတပြည်လုံးအတိုင်းနိုင်တဲ့လူထုထောက်ခံမှုကိုရထားပြီးဒီဒီမိုကရေစီရွက်ောက်ပွဲမှာလည်းပဲသူတို့ဟာဟိုတော်တော်များများကိုကိုပါပေါ့ချိန်နှက်လောက်တဲ့အောင်မြင်မှုကိုရထားပြီးဆိုလို့ရှိရင်နောက်လာတဲ့ရခိုင်ရွက်ောက်ပွဲကိုသူတို့သဘောချုံပြီးဖြစ်စေနိုင်ပြီးဖြစ်စေချုံဖို့တေချာရင်လည်းဘာမှမဖြစ်ဘူးအဲ့ပွဲကိုလှုပ်လှခြင်းအပြင်သူတို့ရဲ့ဂုံတိုက်ခါဟာပို့ပြီးတော့မြင့်လာစရာပဲရှိတယ်ချုံတဲ့အတွက်လည်းချက်စရာလည်းမရှိပါဘူးเนาะနောက်အဲ့လိုလှုပ်ဖြစ်လို့ရှိရင်ရခိုင်မှာရှိတဲ့ရခိုင်မှာဦးဒီအေနဲ့ဗမာမြန်မာတပ်မတော်ဂျာထဲမှာလည်းတိုက်ပွဲတွေညင်သွားပြီဆိုရင်ဒီနယ်စုအဝေးကိုအကုန်လုံးပူးပေါင်းညှိနှိုင်းပြီးတော့ဒီညင်ပြီးဆောက်ပဲဆိုရင်ရခိုင်ပြဿနာဟာအစုံတရာလေးလမ်းသာပေါ်လာမယ်။ဘာလို့ဆိုရခိုင် area ဟာအကုန်လုံးတည်တဲ့အတိုင်းပဲပထဝီနိုင်ငံရေးနဲ့နိုင်ငံတကာရေးခေနဲ့ဆက်ဆက်ပြီးတော့အင်ဗတ်တန်စိုးရိမ်စရာကြောက်စရာကောင်းတဲ့နေမြေတစ်ခုဖြစ်နေတယ်။အဲ့တော့ဒီဟာကိုဖြစ်ရှင်းဖို့အတွက်လဲ NLD အတွက်အများကြီးအလားအလာကောင်းနေတယ်။အဲ့တော့ဒီဟာလေးကိုနိုင်ငံရေးရမိမိရေးရမဆုတ်ကင်တိုင်းရင်တော့ NLD အတွက်လည်းမကောင်းဘူး၊တိုင်းပြည်အတွက်လည်းမကောင်းဘူး၊ရခိုင်အတွက်လည်းမကောင်းဘူး၊ဘသူအတွက်မှမကောင်းပါဘူး။
အခုလက်တလုံးအနေထားရရွက်ောက်ပွဲမှာရခိုင်ပြည်နယ်ထဲမှာအတားရနေတာကျွန်တော်သိထားလောက်ရခိုင်မျိုးသားပါတီလို့ထင်ပါလေဘလို့အခြေအနေရှိပါလဲနောက်ဆုံးရလက်က
နောက်ဆုံးရလက်ကတော့ရခိုင်မျိုးသားပါတီပဲ နေရာတော်တော်များများမှာနိုင်ပါတယ်အဲ့တော့ကျွန်တော်တို့ NLD ရဲ့ strong hold လို့ပြောနိုင်တယ်ပေါ့နော် NLD အပြင်တော့အခိုင်အမာနိုင်ခဲ့တဲ့ကျွန်တော်တို့မအောင်လို့မျိုးနေတော့တောင်ကိုလို့မျိုးနေမှာလည်းပဲရခိုင်ကရခိုင်ပါတီကပဲနိုင်ပါတယ်ဆိုတော့ဒါပေမဲ့ NLD ကလည်းဒီ area ပေါ့လေတန်တွဲတို့ကွာတို့မှာလည်းသူတို့ရဲ့ဩဇာအာဏာတော့နိုင်ငံရေးအဖြစ်စည်းယုံထားနိုင်တဲ့နေထားတစ်ခုရှိတယ်ဆိုတော့အခင်းချင်းကအဲ့လိုရှိတယ်
ကျခိုင်ပြည်နယ်ရဲ့လွတ်တော်အခြေအနေကအခုရထားတဲ့ရွက်ကွယ်လုံနိုင်တဲ့အနေအထားနဲ့လွတ်တော်ခေါ်ယူနိုင်တဲ့အနေအထားရောရှိပါလားပြည်နယ်လွတ်တော်ကိုပြောတာပါ
အခုလုံမယ်အခုအနေအထားကတော့လေဟိုအခက်ခဲရှိတယ်ကြာရှိတယ်ဆိုတော့ကျွန်တော်တို့ကပြည်နယ်လွတ်တော်မှာအရင်တော့က48ယောက်ရှိ48ယောက်ရှိတာပေါ့နော်ကျွန်တော်တို့ဟိုရွက်ကောက်ခံက34ယောက်တက်မတော်ကိုယ်စားလှယ်က12ယောက်ရှင်းဝန်ကြီးကတယောက်ဆို48ယောက်ပဲရှိတယ်ဟုတ်ကရွေးကောက်ခံကိုယ်စားလှယ်ကကျွန်တော်တို့15ယောက်ရှိတယ်။တော့15ယောက်ဆိုရင်တက်မတော်သား9တက်မတော်ကိုယ်စားလှယ်9ယောက်20ရှင်းဝန်ကြီးတယောက်ဆို21ဆိုတော့ကျွန်တော်တို့ရှိသိရှိတိုက်တဲ့46ယောက်ထဲမှာ20ပဲရှိတယ်ဆိုတော့ကျွန်တော် under 50ပဲ under 50ဆိုရင်တော့လုံရင်တော့ဖြစ်တာပေါ့ဒါပေမဲ့ democratic legitimacy ရဆိုရင်တော့တိတ်အားရစရာတော့မကောင်းဘူးเนาะအဲ့တော့ဒီလူလောက်နဲ့လွတ်တော်တစ်ခုကို run လုပ်မယ် cabinet တစ်ခုကိုဖွဲ့မယ်ဆိုတာကတော့စိတ်သဘောဝါမကျဘူးလို့မြင်တယ်အဲ့တော့ကျွန်တော်တို့ဘလို့မကိုဂုံတိုက်ခါရှိတဲ့ဟိုလွတ်တော်တစ်ခုဂုံတိုက်ခါရှိတဲ့အစိုးရတစ်ခုတော့ဖြစ်လာနိုင်မယ်လို့မမြင်ပါဘူ
းဟုတ်ကဲ့ခင်ဗျာဦးလာဆိုကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခုလိုဖြေချပြီးတာ
မင်္ဂလာပါရှင်ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ပြည်ခိုင်ဖြိုးပါတီအနာဂတ်အလားအလာဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရယ်။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရယ်ရှင
်။ခုဆို2020ထွေထွေရွေးကောက်ပွဲကြီးအောင်မြင်မြင်ကျင်းပပြီးသွားပါပြီ။နိုင်ငံတကာနဲ့ပြည်တွင်းလေးလာစောက်ကြီးအဖွဲ့တွေရဲ့အစီရင်ခံစာအရရွေးကောက်ပွဲဖြစ်စဉ်နဲ့မဲပေးတဲ့နေ့မှာပြဿနာကြီးကြီးမားမားမရှိခဲ့ပဲမဲဆန္ဒရှင်တွေဟာသူတို့ဆန္ဒရှိသလိုလွတ်လွတ်လပ်လပ်မဲပေးခွင့်ရကြတယ်လို့ဆိုကြပါတယ်နောက်ဆုံးရလဒ်တွေအရ NLD ပါတီအပြတ်သတ်အနိုင်ရသွားပါပြီတမတော်ကြောထောင်းနောက်ခံပေးထားတဲ့ပြည်ခိုင်ဖြိုးပါတီကတော့ပြည်တော်စုအဆင့်အတွက်33နေရာရပြီး42နေရာရခဲ့တဲ့2015ခုနှစ်တုန်းကနဲ့နှိုင်းယှဉ်ရင်20ရာခိုင်နှုန်းလောက်ပိုနှဲသွားတာတွေ့ရပါတယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးဝင်ပြိုင်ကြတဲ့အနိုင်ရပါတီအနိုင်မရပါတီအများစုအပါအဝင်ပြည်တွင်းပြည်ပလေးလာစောက်ကြီးအဖွဲ့တွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကအသိမှတ်ပြုကြောင်းထုတ်ဖော်ပြောဆိုနေကြပြီလည်းဖြစ်ပါတယ်ထူးခြားတာကတော့ဒီရွေးကောက်ပွဲရလဒ်ကိုစစ်တပ်ကပောက်ဖွာလာပြီးစစ်တပ်ကပဲကြောထောင်းနှောက်ခံပေးထားတဲ့အတိုက်ခံပြည်ခိုင်မျိုးပါတီကလက်မခံဘူးလို့ဆိုထားတဲ့အပြင်ရွေးကောက်ပွဲကိုနောက်တစ်ကြိမ်ပြန်ကျင်းပပေးဖို့အထိတောင်းဆိုနေပါတယ်2020ရွေးကောက်ပွဲမှာပြည်ခိုင်မျိုးပါတီဘာကြောက်ဒီလိုရှုံးနေခဲ့ရတာလဲနောက်အနာဂတ်ကာလမှာရောအလားအလာကောင်းတွေရှိနေနိုင်သေးလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်ခုဒီပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ
်အားလုံးသိကြပြီဖြစ်တဲ့အတိုင်းပြည်ခိုင်ဖြိုးပါတီဆိုတာအရင်စစ်အာဏာရှင်တွေလက်ထက်တည်ထောင်ထားတဲ့ပြည်ခိုင်ဖြိုးအသင်းကြီးကနေပေါက်ဖွာလာတာပါ2008ဖွဲ့စည်းပုံခြေခံဥပဒေအရမြန်မာနိုင်ငံမှာစစ်ဘရင်မင်းဆက်အချင်းအကြကြီးအုပ်စိုးသွားနိုင်အောင်စစ်အာဏာရှင်တွေကပဲစနစ်တကျဖွဲ့စည်းပေးထားတဲ့ပါတီပါသမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့ပြည်ထောင်စုအဆင့်လွှတ်တော်ထဲမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကဒိုက်ရိုက်ခတ်တဲ့တက်မတော်သားကိုစလဲ25ရာခိုင်နှုန်းကိုထည့်ရွေးကောက်ပွဲကနေတက်လာမဲ့ပြည်ခိုင်ဖြိုးအမတ်တွေနဲ့ပေါင်းပြီးသမရရွေးနိုင်အစိုးရဖွဲ့နိုင်ဖို့ဖွဲ့စည်းပေးထားခဲ့တာပါဒီအတွက်ပြည်ခိုင်ဖြိုးပါတီဟာရွေးကောက်ပွဲကျင်းပတဲ့စီမှာပြည်ထောင်စုအဆင့်မဲဆန္ဒနေမြေစုစုပေါင်းရဲ့34ရာခိုင်နှုန်းလောက်နိုင်ရင်ကိုပဲအစိုးရဖွဲ့နိုင်ပါပြီအဲ့ဒီလောက်အတိုင်းအတာအနိုင်ရဖို့ကိုလည်းဥပဒေညှိဥပဒေပြဋ္ဌာန်းပေးထားရွေးကောက်ပွဲကော်မရှင်အစဉ်စဉ်နဲ့အုပ်ချုပ်ရေးရန်တရားအစဉ်စဉ်ကနှီးပေါင်းစုံ3ပံ့ပိုးပေးဖို့လည်းပြင်ဆင်ထားခဲ့တာဖြစ်ပါတယ်2010ရွေးကောက်ပွဲတုန်းက NLD နဲ့တိုင်းရင်းသားတိုက်ခံပါတီတွေရွေးကောက်ပွဲဝင်လို့မဖြစ်နိုင်အောင်ဥပဒေကန့်သတ်ချက်တွေလို့ပါတီခေါင်းဆောင်တွေကိုထောင်ထဲထည့်ထားပြီးမှကျင်းပလို့ပြည်ခိုင်ဖြိုးပါတီပြိုင်ဘက်မရှိဘဲအပြေးသက်အနိုင်ရခဲ့ပါတယ
်2015ထွေထွေရွေးကောက်ပွဲမှာတော့ငကိုစီမံကိန်းချထားသလိုဖြစ်မလာတော့ပါဘူးရွေးကောက်ပွဲအကြိုကာလပြည်ခိုင်ပြိုးပါတီအတွင်းစစ်ဗိုလ်ချုပ်ဟောင်းတွေအချင်းချင်းအကြီးအကျယ်ကွဲပြဲမှုတွေဖြစ်ခဲ့ပြီးပါတီယာယီဥက္ကဋ္ဌဗိုလ်ချုပ်ကြီးဟောင်းသူရဦးရွှေမန်းလက်ထက်ရောက်နေတဲ့ပါတီကိုတပ်မတော်အကူအညီနဲ့ပြန်လည်ရယူ ဥရှိမန်ဂိုင်းသားတွေကိုဖယ်ရှားခဲ့ပါတယ်။ဒါပေမဲ့ယူကောက်ပွဲမှာအကြီးကျယ်ရှုံးနိမ့်မှုကိုတော့ရှောင်လွှဲနိုင်ခြင်းမရှိခဲ့ပါဘူး။2016ခုနှစ် NLD ပါတီအာဏာရလာပြီးနောက်ပိုင်းပြည်ခိုင်ပြိုးပါတီဟာတမတော်ကျောထောင်းနောက်ခံပြူပါတီအဖြစ်ပြန်ပြီးတည်ဆောက်ခဲ့ပါတယ်။ဒါပေမဲ့လည်းယူကောက်ပွဲကိုရည်ရွယ်ပြီးယူကောက်ပွဲမှာပြည်သူတွေစီကမဲတွေရအောင်တနည်းအားဖြင့်ပြည်သူ့ကြိုက်ပါတီဖြစ်လာအောင်မူဝါဒအပါအဝင်ပြုပြင်ပြောင်းလဲမှုလုပ်တာမျိုးကိုတော့မတွေ့ကြရပါဘူး။လွှတ်တော်ထဲမှာလည်း NLD ကိုအတိုက်ခံလုပ်ဖို့အင်အားသိပ်မရှိတဲ့အခါတမတော်နဲ့ပေါင်းပြီးမှအတိုက်ခံလုပ်ရတဲ့အခြေအနေဆက်ရောက်သွားစေပါတယ်
။တကယ်တော့ပြည်ခိုင်ပြိုးပါတီအနေနဲ့တမတော်နဲ့အဲ့ဒီလိုပူးပေါင်းပြနေခြင်းအပြင်ရွေးကောက်ပွဲမှာပြည်သူတွေမဲပေးမှာမဟုတ်ဘူး။ပြည်သူကြိုက်ဖြစ်မှာမဟုတ်ဘူးဆိုတာမျိုးကိုလည်းထည့်သွင်းစဉ်းစားခြင်းရှိခဲ့ပုံမရပါဘူး။ပြောရရင်2015နိုဝင်ဘာကနေ2020နိုဝင်ဘာ5နှစ်တာအချိန်ရခဲ့တဲ့တိုင်ငွေအားဒဏ္ဍာရီဥစ္စာအားကြောထောင်နောက်ခံအားရှိပါလျက်နဲ့ပြည်ခိုင်ပြိုးပါတီဟာပြည်သူအများကြိုက်မူဝါဒချမှတ်တာအကောင့်ထဲပေါ်တာစီးယုံတာဘာတစ်ခုမှမေမေရရလောက်တာမတွေ့ကြရပါဘူး။ဘာသာရေးလူမျိုးရေးမုန်တီးမှုတွေကိုဟိုနားတစဒီနားတစမီးပွားလိုက်ချနေတဲ့မျိုးချင်းလို့ခေါ်တဲ့အုပ်စုငယ်တွေကိုမတိမတာတမျိုးတိတိတတတဖုံထောက်ခံအားပေးရင်တည်သူလူထုမကြိုက်မှနစ်သက်တဲ့အနေအထားပိုးပိုးပြီးရောက်လာတာကိုတွေ့ကြရပါတယ်။ရွေးကောက်ပွဲအကြိုကာလမှာတော့ပိုဆိုးပါတယ်။မဲရအောင်ပြည်သူလူထုကိုနှီးအမျိုးမျိုးနဲ့စည်းရုံးဆွဲဆောင်ရမယ့်အစားပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဝေဖန်ပြစ်တင်တာတွေကိုပဲတောက်လျှောက်လုပ်ကင်လာခဲ့ပါတယ်။ပိုဆိုးတာကရွေးကောက်ပွဲနီးလာချိန်မှာပြည်သူလူထုထောက်ခံမှုမရလို့လွတ်တော်ရဲလုံးဝကိုစားမပြုနိုင်တဲ့ပါတီတချို့ကိုဥဆောင်ပြီးတပ်မတော်ကာကွယ်ဦးစီးချုပ်နဲ့တွေ့တွယ်ဝိုက်ပြီးအာဏာသိမ်းမှုတောင်းဆိုတဲ့ပွဲကိုစီစဉ်သူဖြစ်ခဲ့ပြန်ပါတယ်။ဒါကြောင့်အခုရွေးကောက်ပွဲမှာတော့ပြည်ထောင်စုအဆင့်မဲဆန္ဒနယ်မြေစုစုပေါင်းရဲ့ခုနှစ်ရာခိုင်နှုန်းလောက်ပဲရှိမဲ့33နေရာပဲနိုင်ပါတော့တယ်။ဆက်ပြီးစမ်းစစ်ကြည့်လိုက်ရင်အနိုင်ရတဲ့ဆိုတဲ့မဲဆန္ဒနယ်မြေတွေဆိုတာကလည်းကိုကိုကျွန်းလိုဇေရာတီရီလိုကရင်ပြည်နယ်ဖပွန်လိုအစရှိသဖြင့်တက်မဲအမျိုးမျိုးရတဲ့နေရာတွေဖြစ်နေတာကိုလည်းတွေ့ရပြန်ပါတယ်။ပြောရရင်တကယ့်မဲဆန္ဒရှင်ပြည်သူတွေကြားမှာဆိုရင်အနိုင်ရဖို့မဖြစ်နိုင်လောက်တဲ့ပါတီအဖြစ်ရောင်မှန်းမသိရောက်သွားနေတာသတိပြုမိနိုင်ပါတယ်။အားလုံးကိုညီကုန်းချုပ်လိုက်ရင်ပြည်ခိုင်ပြိုးပါတီခေါင်းဆောင်တွေဟာအရင်ဆင်အာနာရှင်တွေချမှတ်ပေးထားတဲ့လွှတ်တော်တွေကတက်မတော်သားကိုယ်စားလှယ်တွေနဲ့ပေါင်းပြီးအစိုးရအာဏာရယူနိုင်ရေးရွေးကောက်ပွဲမှာ34ရာခိုင်နှုန်းလောက်အနိုင်ရဖို့ပြည်သူတွေစီကနေဆန္ဒမဲရယူပေးရမယ်တာဝန်ထမ်းဆောင်နိုင်ခြင်းမရှိတော့ဘူးဆိုတာတေချာသလောက်ဖြစ်သွားပါပြီ
။လာမယ့်ချိန်ပြည်ခိုင်ပြိုးပါတီကိုပြည်သူ့အကြိုက်ပါတီမဲရအောင်လုပ်မဲ့ပါတီအဖြစ်အသွင်ပြောင်းမယ်ဆိုရင်လဲတပ်မတော်ရဲ့ယက်တီချက်နဲ့သွေးဖီတဲ့ပါတီငိုဆေးအနာရှင်တွေချမှတ်ထားတဲ့လမ်းကြောင်းကနေသွေးဖီသွားမဲ့ပါတီအဖြစ်ရောက်ရှိသွားနိုင်ပါတယ်။လက်ရှိရွေးကောက်ပွဲအပြီးမှာပြည်ခိုင်ပြိုးနဲ့မိဖက်အဖွဲ့စည်းတွေကထုတ်တဲ့ထုတ်ပြန်စာမှာတပ်မတော်နာမည်ဓာတ်ရိုက်မသုံးဆွဲတော့သလိုရွေးကောက်ပွဲရလဒ်ကိုလက်မခံဘူးဆိုတော့ပြည်ခိုင်ပြိုးရဲ့ယက်တီချက်တပ်မတော်ရဲ့သဘောထားမဟုတ်ဘူးဆိုပြီးတပ်မတော်ဘက်ကထုတ်ပြောလာတာမျိုးရှိနေပါပြီ။နောက်တပ်မတော်ဘက်ကသာပြည်ခိုင်ပြိုးပါတီကိုအသုံးမပြုတော့ဘူးဆိုတဲ့အခြေအနေမျိုးကိုရောက်လာခဲ့ရင်တော့ပြည်ခိုင်ပြိုးပါတီဟာအရင်မြမဆိုရှယ်လစ်လမ်းစဉ်မဆလာပါတီကနေအသွင်ပြောင်းထားတဲ့တိုင်းသားစီလုံးညီညွတ်ရေးပါတီတာဆာညာပါတီနီးတူတဖြည်းဖြည်းမိမ့်မ့်သွားမဲ့ပါတီအဖြစ်ရောက်ရှိသွားနိုင်ကြောင်းပ
ါမင်္ဂလာရှိရနေ့ဖြစ်ပါစေသောရရှိများရှင် VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့တော်ရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုအရင်အုံဆုံး VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကို Facebook ကနေတိုက်ရိုက်နားဆင်ကြည့်ရှုပြီးတော့အောက်မှာရေးလာကြတဲ့တော်ရရှင်နေရဲ့မှတ်ချက်တချို့ကိုပြောပြပေးကြပါမယ်။ဝင်းရွယ်ဆိုတဲ့တော်ရရှင်က VOE သတင်းဌာနဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေ။သတင်းအမြဲကြည့်သူဖြစ်ပါလေတဲ့။ဟုတ်ကဲ့ပါ။အမြဲတမ်းအားပေးနေရတယ်သူမလို့ကျေးဇူးတင်ပါတယ်နော်။တဲ့ VOE ကိုရေးလာတဲ့သောရရှင်တယောက်ကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကလူငယ်စာရေးဆရာဇင်ရောမူနေမြေပါတဲ့သူက
မင်္ဂလာပါ VOE ရဲ့ VOE ရဲ့အမာခံပရိသတ်ပါငွေကကြောက်ဘူးတာတခုရှိတယ်ဗျ VOE ရဲ့ BBC ရန်တိုက်ပေးနေသည် RFA TVB သေထိုးနေသည် Cloud San အကောက်ကြံလေလိုင်းတန်လူတက်သမားနားပြောင်လေနဲ့တတိထားတဲ့အွေရောက်လာတဲ့အခါကျတော့ပကတိအရှိတရားနဲ့ရှင်လိုက်တဲ့အခါအဲ့ဒီစကားဟာလုံးဝယုံကြည်မရှိတဲ့မမှန်လောက်ချံဝါရဖြန့်မှုဆိုတာသိလာရတယ်ဗျ တကယ်တော့ဘူရော်ရဲ့ဟာတေရှာတိကျခိုင်လုံတဲ့တရင်တွေကိုပြည်သူတွေစီရောက်ပူပေးနေတဲ့တရင်ဌာနတစ်ခုဆိုတာအကျွင့်မေယုံကြည်လက်ခံပါတယ်တတိကတော့ကျွန်တော်တို့ရခိုင်ပြည်နယ်မှာလက်တလောဖြစ်ပေါ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်တဲ့တရင်အမှန်တွေကိုပြန်ကြပေးနေလို့ပါ။ဘူရော်ရဲ့ထုတ်လွှင့်တဲ့တရင်နဲ့မြေပင်ကအမှန်တရားနဲ့ကွက်တိဖြစ်နေလို့ပါ။နောက်လေးစင်ဆက်မပြအမှန်ကန်တိကျတဲ့တရင်တွေကိုထုတ်လွှင့်ပေးပါဗျ။အင်တာနက်မရတော့ဘူရော်ရဲ့ကိုပဲအောက်ကိုနေရပါတယ်ဗျ။ဘူရော်ရဲ့ကဘာတီတူရဲ့တေပါစေ။ဘူရော်ရဲ့အဖွေသားတွေလည်းကိုဗစ် -19 ရောဂါပေးမှကင်းဝေးကြပါစေ။
ဟုတ်ကဲ့ COVID-19 ပေးကကင်းဝေးပါစေဆိုလို့ထပ်တူပြန်ပြီးတော့ဆူတောင်းပေးခြင်းပါတယ်ကျေးဇူးလည်းတင်ပါတယ်နော်ဒီတော်ရရှင်ပြောတဲ့ VOE ကထုတ်လွှင့်တဲ့သတင်းတွေနဲ့သူတို့ဒေတာမြေပြင်ကအမှန်တရားကွက်တိဖြစ်နေပါတယ်တဲ့ဟုတ်ကဲ့ဒါကတော့ဒီတော်ရရှင်ကဒီသူတို့နယ်မြေကသတင်းတွေကိုစောင့်ကြည့်နားထောင်ပြီးတော့ပြောလာတာပါဒါပေမဲ့ကျွန်တော်တို့ VOE ကသတင်းထုတ်လွှင့်ချက်တွေနဲ့ပတ်သက်ရင်တော့အဲလိုမျိုးသတင်းအမှားတွေကိုတမင်တသက်ပေါ့နော်နိုင်ငံပြိုကွဲအောင်လုပ်နေတယ်ဆိုပြီးတော့ရေးတဲ့စာတွေကိုလည်းမကြာခဏရရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့တော်ရရှင်ထာဝရရှင်ဆိုတဲ့တော်ရရှင်ဒီတော်ရရှင်ကတော့ကျမတို့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တစ်ခုအောက်မှာဒီ Facebook စာမျက်နှာမှာလာပြီးတော့ comment ရေးသွားတာဖြစ်ပါတယ်။ဒီတော်ရရှင်ကဘယ်သတင်းကိုမဆိုပဲ comment ပေးကြတဲ့သူများတဲ့အပြောဆိုတွေစင်ကြင်ကြပါ။ရိုင်းဆိုင်တဲ့လူမျိုးရိုင်းဆိုင်တဲ့တိုင်းပြည်ဆိုတာမကောင်းပါဘူး။ရုံရင်ကြမ်းတက်တဲ့စကားတွေလက်လွတ်စပယ်ပြောဆိုတာမျိုးတွေတစ်ဖက်သားမခံရှိမခံသာဖြစ်အောင်ပြောတာမျိုးတွေစသဖြင့်မလုပ်ပါနဲ့ဆိုတဲ့တော်ရရှင်ထာဝရရှင်ဆိုတဲ့သောရရှင်ဒီ comment တွေနဲ့ပတ်သက်ပြီးတော့ရေးသွားပါတယ်။ဒီသောရရှင်ပြောသလိုပဲဒီ Facebook စာမျက်နှာပေါ်မှာတော့ဒီသောရရှင်မျိုးစုံရေးနေကြတဲ့ဇာတ်ကားတွေတော်တော်ရုပ်ရုံရင်းဇာတ်ကားတွေလည်းပါတာတွေ့ရပါတယ်နော်။ဒီလိုရေးတဲ့အခါမှာတခြားဖတ်ရှုရတဲ့သောရရှင်တွေအားလုံးတွေလည်းဟိုအနှောက်အယှက်ဖြစ်ရတော့အမှန်ပါပဲနော်။နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းဖြွေကလက်ခံရရှိပါရနော်အဲ့ထက်ကစာတချို့ကိုအခုပြောပြပေးသွားခြင်းပါတယ်ဒီတစ်ပတ်တော့မကြခင်ကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တချို့ရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်ကြော်ထုံးဆိုတဲ့သောရရှင်ကမင်္ဂလာပါ VOE ရဲ့တဲ့2020ရွေးကောက်ပွဲကတော့ဖြစ်ပြီးဆုံးသွားပြီမယ်ရခိုင်ပြည်မှာကျင်းပတဲ့ရွေးကောက်ပွဲကဒီမိုကရေစီရဲ့အနှစ်သာရရှာမတွေ့ဘူးပြတယ်လက်ရှိအာဏာရပြည်သူဆိုရကနိုင်ငံရေးအရာအကွက်ကြကြအမျက်ထုတ်သွားတယ်လို့လည်းမြင်နေတဲ့ဒါသူ့ရဲ့ကိုယ်ပိုင်မြင်ကိုပြောပြတာဖြစ်ပါတယ်ဒီမိုကရေစီအနှစ်သာရဆိုတာပါလဲနည်းနည်းဖြေကြားပေးစီချင်ပါတယ် VOE ဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာလို့ကိုကျန်းမာကြပါစေကိုဗစ်ရောဂါမှလည်းကင်းဝေးပါစေဒီတော်ရရှင်ကရခိုင်ပြည်နယ်ကြောက်တော်မျိုးကရေးလာတဲ့ပြည်သူတယောက်ဖြစ်ပါတယ်။ VOE ကထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးနောက်ထပ်ရေးလာတဲ့တော်ရရှင်တယောက်ကတော့ KB ဇော်အောင်ဆိုတဲ့တော်ရရှင်မှာသူကမဲ့အင်ဂျင်ကိုပြောပြပါတယ်။ COVID-19 vaccine ဒီ COVID-19 ကရောဂါကာကွယ်ဆေးအကြောင်းပေါ့နော်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဒေါက်တာဇေယသက်နဲ့ Skype ကနေပြီးအင်တာဗျူးနောက်ထပ် update လုပ်ပေးပါအောင်နဲ့။ဟုတ်ကဲ့ပါရှင်။မဲ့အင်ဂျင်ဒီစာကိုတွေ့မယ်ထင်ပါတယ်။ဒီမှာထပ်ပြီးတော့လည်းပြောလိုက်ပါဦးမယ်။မမရဲတော့ရှင်နေအားလုံးအခုနောက်ဆုံးဟို90ရာခိုင်နှုန်းအောင်မြင်ဆက်သက်ပြီးစီးပြီဆိုတော့ Pfizer COVID-19 ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိတ်ဝင်စားရှိနေကြတာဖြစ်ပါတယ်နော် COVID ဆိုလို့ American ပြည်ထောင်စုမှာ COVID ရောဂါကူးစက်မှုတွေတအားပြန်ပြီးတော့မြင့်တက်လာတဲ့အတွက်ကြောင့်မလို့ဝေးကနေလှမ်းပြီးတော့စိတ်ပူပေးနေပါတယ်ဆိုတော့တော်ရရှင်ကျမတို့စီကိုစာရေးနေကြတကုံမျိုးတက်ကတော်ရရှင်ဦးလာထွန်းရဲ့စာကိုလည်းဖော်ပြပေးကြပါတယ်ရှင်
ဒီတရက်နှစ်ရအတွင်းအမေရိကန်နိုင်ငံအတွက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစံချိန်တင်တိုးလာမှုအတွက်ကျွန်တော်တို့အထူးပဲစိတ်ပူပင်တော့ကရောက်ရပါတယ်ခင်ဗျာတစ်ဖက်မှာလည်းအမေရိကန်ထိပ်တန်းဆေးကုမ္ပဏီ Pfizer ကရောဂါကာဝယ်ဆေးထုတ်လုပ်မှုကအောင်မြင်မှုတွေတိုးတက်ရနေရဆိုတဲ့သတင်းကောင်းလေးအတွက်လည်းအလွန်ကြိုဆိုပါတယ်ခင်ဗျာကျွန်တော်တို့နိုင်ငံအတွက်2020ခုနှစ်ဟာစိတ်မချမ်းမြေ့စရာတိုက်ပွဲတွေသဘောထားကွဲလွန်မှုတွေနဲ့ဒုက္ခတွေတွေအရသာသိဆုံးမှုတွေနဲ့အနည်းဆုံးနာမည်ဆိုးပြစ်မှုကြီးကမ္ဘာတရားရုံးနှစ်ရုံးမှာတရားတပောင်ရင်ဆိုင်မှုကြီးတွေနဲ့လည်းရင်ဆိုင်ခဲ့ရတာပါဒါပေမဲ့ဗမာစကားတစ်ခုရှိသလို၎င်းရဲ့ဒီဘက်မှာညမနက်ဘူးဆိုတဲ့စကားအတိုင်းကျွန်တော်တို့၎င်းတို့နဲ့အချိန်ရောက်ပြီဖြစ်တဲ့အတွက်အချိန်ကြီးကောင်းသတင်းကောင်းတွေထွက်ပေါ်လာ VOE ကလည်းအလုံးပြည့်စုံတဲ့သတင်းတွေသတင်းဆောင်ပါတွေအမြင့်သဘောထားတွေထုတ်ပေါ်ကြိုဆိုကြတာတွေဒီလိုဝမ်းသာစရာနားထောင်ရလို့ဝမ်းသာအားရဖြစ်ရပါတယ် VOE ကိုလည်းအထူးကျေးဇူးတင်ကြောင်းပြောပြပါစေဒီအချိန်ကြီးရဲ့ရပ်ပေါ်မှာကျွန်တော်နောက်ထပ်မကြည်နပ်အာမရတာကရှေးလေးလုံးရေော်ပုံမှာတက်ကြွဆောင်ဦးဆောင်ပြီးပြည်သူကလည်းမမေ့နိုင်စေဖြစ်နေတဲ့အနာဂတ်ခေါင်းဆောင်တွေဖြစ်လာမယ်ပြည်သူပါတီနဲ့လူပေါင်းတဲ့ပါတီခေါင်းဆောင်တွေဟာ မြန်မာနိုင်ငံရေးမှာတူတက်မှုတွေရနိုင်အောင်တုံ့ပြန်တိုက်တိုက်လက်တွေ့ကျကျပါဝင်လုပ်ကိုင်ပြီးမိမိရဲ့နိုင်ငံရေးကိုတည်ဆောက်ရခြင်းမကြရရဲ့အချက်ပါနိုင်ငံရေးဆိုတာလူလူအဘော်ကိုတည်ဆောက်ရတာဖြစ်တယ်ဆိုတဲ့စကားအရမိမိယုံကြည်ချက်ကိုလူလူအဘော်ဖြစ်အောင်ဒီမိုကရေစီလမ်းစဉ်တွေအတိုင်းလက်တွေ့လုပ်ကိုင်ပြီးပါတီနိုင်ငံရေးကိုလက်တွေ့သင်ယူသင့်တာပါဘာပဲဖြစ်ဖြစ်2021ကတော့ကျွန်တော်တို့နိုင်ငံအတွက်အကောင်ဘက်တူတက်တဲ့ဘက်ညီညွတ်တဲ့ဘက်ငင်းကြတဲ့ဘက်ကိုဥတည်ရဖြစ်စဉ်လို့ပြောချင်တာပါဗျာကျေးဇူးတင်ပါတယ
်ဦးလာထွန်းဖြစ်ပါတယ်အမေရိကန်ပြည်အစုကဒီကက်ယောဂါအကြောင်းနောက်ပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေဒါတွေအားလုံးကိုသတင်းနေ့တိုင်းနားထောင်နေတဲ့ဦးလာထွန်းကောက်ွယ်စည်းအတွက်လည်းဝမ်းသာတယ်လို့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတချို့ပုံမှာလည်းအားမလို့အားမရဖြစ်ရပါတယ်ဆိုတာသူစာမှာတွေ့ရပါတယ်ဒါနဲ့ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ပဲပြည်ရဲ့စနေရုပ်မြင်သံကြားအစီအစဉ်မှာထုတ်လွှင့်ပေးသွားတဲ့ဆွေးနွေးခန်းနဲ့ပတ်သက်ပြီးတော့သရရှင်နေရေးလာတဲ့မှတ်ချက်တချို့ကိုလည်းဖော်ပြပေးကြပါမယ်။ဆွေးနွေးခန်းကတော့ကျမတို့ဒီရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရွေးကောက်ပွဲမတိုင်ခင်သတင်း6ပတ်မှာကလေးကစပြီးတော့ထုတ်လွှင့်ခဲ့တဲ့အစီအစဉ်ဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်တုန်းကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သရရှင်နေတည်ထားတဲ့နေရာတွေကိုဆွေးနွေးတင်ပြပေးနေသလိုအခုရွေးကောက်ပွဲကျင်းပပြီးတဲ့နောက်မှလည်းရွေးကောက်ပွဲလွန်ကာလဒီပါရီများဆက်လုပ်ကြမလဲ။ပါရီဆက်ဖြစ်လေ။ဒါရင်နဲ့ပတ်သက်ပြီးတော့ဆွေးနွေးတာတွေကိုဆွေးနွေးပွဲစကားဝိုင်းတင်ပြပေးနေတာဖြစ်ပါတယ်။ဒီတစ်ပတ်ဆွေးနွေးခဲ့တဲ့အကြောင်းအရာကတော့ဒီရွေးကောက်ပွဲလွန်ကာလမြန်မာနိုင်ငံရေးစိန်ခေါ်ချက်တွေနဲ့ပတ်သက်ပြီးတော့ဒေါက်တာရန်မျိုးသိန်းနောက်ပြီးတော့နိုင်ငံရေးဆောင်မတွေရေးတဲ့မောင်ညာနာနဲ့တမိုင်းသူတေတီဒေါက်တာအောင်မျိုးတို့နဲ့ဆွေးနွေးသွားခဲ့တာဖြစ်ပါတယ်။ဒီမှာသရရှင်ဒေါ်မြင့်မြင့်သိန်းကကျေးဇူးပါတဲ့ဒီနိုင်ငံရေးလေးလာသုံးသက်သူဒေါက်တာရန်မျိုးသိန်းမောင်ညာနာနဲ့ဒေါက်တာအောင်မျိုးဆွေးနွေးသွားတာတွေအရန်ကောင်းပါတယ်တဲ့။နောက်ထပ်သရရှင်တယောက်မာကဝန်တာဆိုတဲ့သရရှင်ကတော့အတော်တန်မိုးရှိတဲ့ဇကားတွေပါခေါင်းဆောင်တွေသိကြပါစေလိုက်နာကြပါလက်ခံကြပါလို့ဒီသရရှင်မှတ်ချက်ရေးလာပါတယ်ရှင်သရရှင်ရဲ့စာရီကိုတော့ဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်ဒီတောင်းလာတဲ့သရရှင်တွေအတွက်မြစ်တာဒီလက်စာမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးလို့မှာဖြစ်ပါတယ်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။သောရရှင်နေကိုမွေးနေ့တိလက်ဆောင်တေးလေးတပုံနဲ့ဖြောပြပေးကြပါတယ်ရှင်။နိုဝင်ဘာလ14ရက်နေ့မှာမွေးနေ့ကြရောက်တဲ့ညီဖြစ်သူဘိုက်ကလေးတွေအကူဖြစ်တဲ့ကပ်ပလီက Happy Birthday ပါဘိုက်ကလေးရေ။ဘဝမှာအရေးကြီးဆုံးဖြစ်တဲ့ရောနေသောမနာတီကာရာကိုဒီသချင်းလေးကအကောင်းဆုံးဖော်ကျူးနိုင်တာမလို့ဒီသချင်းလေးမွေးနေ့လက်ဆောင်ပေးလိုက်ပါတယ်။ဒီသချင်းကိုစုံမိလေလေမျက်ရည်ဝဲရတဲ့အထိအသေးပဲပြေဝလေလေပဲ။အဖေကိုလည်းသတိရတယ်မွေးနေ့မှာကုသိုလ်ကောင်းမှုလုပ်ပြီးတော့မိဘတွေကိုအမျှဝေးပါလိဆိုပြီးတော့အောင်မြင်မှုကြီးကြီးမားမားမရခြင်းနေပါလူတွေကိုမင်းကြောင့်မျက်ရည်မကျစေနဲ့ပေါ့ကွာရန်သူတစ်ထောင်လဲကြဖို့မင်းမစွမ်းနိုင်လဲကွာလူတယောက်ဆွဲထူပါနောက်ကျောကိုဓာတ်နဲ့ထိုးလဲပြုံးပြလိုက်ပါအဖေဆုံးမစကားအမြင်နာထောင်မှာညီလေးရတဲ့ဒီလောက်ဆိုရင်တော့ဒါဘာတချင်းလဲဆိုတော့ကိုတေးချစ် view ရတော်ရှင်တော်တော်များများလဲသိပြီးလောက်ပြီးထင်ပါတယ်နော်ဟုတ်ပါတယ်တေးရေကနေတေးတန်ရှင်မျိုးကြီးတည်ဆူထားရင်ညီလေးဆိုတဲ့တခြင်းဖြစ်ပါလေရှင်ဒီလိုဒီနေ့ဒီတခြင်းလေးကိုမွေးနေ့ဒီလက်ဆောင်ဖြစ်နေဖွင့်ပေးခြင်းပါလေဖြူရီတခြင်းတော်ရရှင်နေအားလုံးလည်းအတူတူနားဆင်ပြဒီတခြင်းလေးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်မျိုးကြီးတည်ဆူထားတဲ့ညီလေးဆိုတဲ့တခြင်းကိုနားဆင်ကြပါအောင်ရှင်လူရဲ့ဘဝကကနာပါမိတော်တစ်ခုလို့ပါတနေ့နေ့ကြတော့ပြပုံဖြစ်မှာ like
ke bu re tamai wi da ta ni ati ti la ma min jang a long pyo ka se po kwa ma wa da nei mi shi de le nei cha da pa se pa do ma ma shon bu kwa i le sha ta ni ni mi jang pyo chain ma lu re wa myo ya se ba the mind young buddha shipa
ဒေတာပေးပို့လာကြတဲ့ VOA မြန်မာဝိုင်းတော်ရရှင်ရဲ့ဝေဖန်ချန်ပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနာဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook စာမျက်နှာကနေပြန်လည်တိုက်ရိုက်နာဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ကိုရဲ့တမိုင်းကြောင့်ကိုသာရှိပါ
ဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ Slovakia နိုင်ငံကနှီးပညာကုမ္ပဏီတစ်ခုဟာကားပြန်တစ်စီးကိုအောင်အောင်မြင်မြင်စမ်းသပ်နိုင်ခဲ့ပါတယ်။ Italy နိုင်ငံက Rubric Anzardon အနုပညာရှင်တဦးဟာ Rubric Anzardon 6000 ကိုသုံးပြီးမှန်ကူကွက်အနုပညာတစ်မျိုးကို16နိုင်အတွင်းဖန်တီးခဲ့ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့ Mackin Phu တို့ကတင်ဆက်ထားပါတယ်
။ဆလိုဗကီးယားနိုင်ငံကနည်းပညာကုမ္ပဏီတစ်ခုဟာကားပြန်တစ်စင်းကိုအအောင်မြင်စမ်းသပ်နိုင်ခဲ့ပါတယ်။ Client Vision ကုမ္ပဏီဟာအေးကားလိုနာမည်ပေးထားတဲ့ဒီကားကိုဆလိုဗကီးယားနိုင်ငံအနောက်ဘက်ကလေယာဉ်ကွင်းတစ်ခုမှာစမ်းသပ်နိုင်ခဲ့တာပါ။ကားရီလိုဘိန်းတက်ထားပြီး3မိနစ်အတွင်းလေယာဉ်အတောင်ပိုင်းတွေနဲ့အမီးကိုဖြန့်ထုတ်ပြီးပြန်တန်းနိုင်ပါတယ်။အကွာဝေးမိုင်620ကျော်ပြန်တန်းနိုင်ပြီးအလေးချိန်ပေါင်း440တည်ဆောက်နိုင်ပါတယ်။ဒီကားကိုတော့ဥရောပလေကြောင်းဘေးကင်းလုံခြုံရေးအေဂျင်စီ EASA ရဲ့စစ်ဆေးမှုကိုလည်းခံယူခဲ့ပြီးတော့ Slovak လေကြောင်းဦးစီးဌာနကလည်းကားပြန်တစဉ်အဖြစ်အမှတ်ပုံတင်ထုတ်ထားပေးပါတယ်။ဒီကားတစဉ်ဟာအမျိုးအစားအယောက်ပုံစံပေါ်မှာမူတည်ပြီးအမေရိကန်ဒေါ်လာ6သိန်းကနေ9သိန်းခွဲကျသင့်မှာပါ။ဒီအေကားကိုအပျော်စီးအတွက်ရောအငှားရင်အဖြစ်ပါအသုံးပြုနိုင်တယ်လို့ကုမ္ပဏီကထုတ်ပြန်ကြေညာထားပါတယ်ရှင်။
အီတလီနိုင်ငံက Rubic Anzardon အနုပညာရှင်တယောက်ဟာ Rubic Anzardon 6000ကိုသုံးပြီးမှန်ကူကွက်ပကြီးပုံတစ်မျိုးကို16နိုင်အတွင်းဖန်တီးခဲ့ပါတယ်။ပြီးခဲ့တဲ့ပတ်ကကျင်းပခဲ့တဲ့240မြောက် Logic Behani နဲ့ Red Bull Rubic Anzardon ကမ္ဘာဖလားပြိုင်ပွဲမှာအခုလိုပုံကိုဖန်တီးခဲ့တာပါ။အသက်26နှစ်အရွယ်အီတလီနိုင်ငံသား Giovanni Contradi ဟာ24နိုင်လောက်ကြာမဲ့
မန်ဂူကွက်ပကြီးကို16နိုင်အတွင်းဖန်တီးခဲ့တာပါအလျား17ပေကျော်အနံ12ပေကျော်ရှိတဲ့ဒီမန်ဂူကွက်ပကြီးမှာဂရိနတ်ဖျားအက်ဒလက်စ်ဟာရူဘရစ်အန်ဇာတုံးကြီးကိုထမ်းထားတဲ့ပုံစံဖန်တီးထားပါတယ်အဲ့ဒီပုံမှာသုံးထားတဲ့ရူဘရစ်အန်ဇာတုံးတွေကိုလည်းတတုံးကို8စက္ကန့်အတွင်းဖြည့်ရှင်းခဲ့တာပါအခက်အခဲဆုံးအပိုင်းကတော့အချိန်အကြာကြီး6ရောက်အနာခံထိုင်ပြီးဒီပုံကိုဖန်တီးရတာပါလို့ကွန်ထရာဒီကပြောပါတယ်ဒီရူဘရစ်အန်ဇာတုံးလေးတွေကို1984ခုနှစ်ကအာနိုရူဘရစ်ဆိုသူကတီထွင်ခဲ့တာဖြစ်ပြီးတော့ Magic Cube လို့နာမည်ပေးခဲ့ပါတယ်အဲ့ဒီနောက်မှာတော့1980ခုနှစ်မှာ IDL Toy ကုမ္ပဏီကရူဘရစ်အန်ဇာတုံးအဖြစ်နာမည်ပြောင်းခဲ့ပြီးတကဘာလုံးကိုဖြန့်ချီခဲ့ပါတယ်ခင်ဗျာ
ဒီကနေ့တရက်နှစ်ပတ်လောက်ကနယ်သာလန်နိုင်ငံရော်တန်မြို့မှာမိုးပြင်းရထားတဲ့ဆင်းလန်းချော်သွားခဲ့ပေမယ့်ကံကောင်းထမှပြီးဝီလာ5ရုပ်ထုကြီးရဲ့အမိပေါ်တင်နေခဲ့ပါတယ်။ယထားက10မီတာလောက်အောက်ကိုကျသွားပေမယ့်လေကံကောင်းစွာပဲဝီလာ5ရုပ်ထုရဲ့အမိပေါ်မှာတင်ခဲ့တာပါ။တယောက်မှဒဏ်ရာရခဲ့ရလည်းမရှိပါဘူး။ယထားမောင်းသူလည်းလမ်းပြန့်သွားခဲ့ပေမယ့်လို့ခီးတဲ့တွေလည်းမပါတဲ့အတွက်ကံကောင်းသွားတာပါ။တိုက်တိုက်ဆိုင်ဆိုင်ဒီဝီလာ5ရုပ်ထုရဲ့နာမည်ကလည်းဝီလာ5ကြီးကကဲတင်လိုက်တဲ့ပုံမြင်အကြောင်းဖြစ်ပါတယ်။လူမှုကွန်ရက်တွေမှာဒီသတင်းကိုမြင်လိုက်ရတဲ့သူတွေကတော့ရထားကိုအခုအတိုင်းအမှုပညာလက်ရာတစ်ခုအဖြစ်နဲ့ဆက်ပြီးတော့ထားဖို့တောင်းဆိုခဲ့ကြပါတယ်။ရော်တာတန်ရထားတာဝန်ရှိသူတွေနဲ့ဒေသခံအာဏာပိုင်တွေကတော့အခုရထားလမ်းကိုအသုံးပြုဖို့ဘေးကင်းမှာမဟုတ်ဘူးလို့ပြောဆိုထားကြပြီးဒီရထားနဲ့ရထားနောက်တွဲတွေကိုဘယ်လိုဖယ်ရှားရမလဲဆိုတာကိုစဉ်းစားနေကြပါတယ်ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲမှာဂျိုးဘိုင်ဒန်နိုင်မယ်လို့ဘိုင်ယန်ဆိုတဲ့ဝက်ဝင်တကောင်ကမှန်မှန်ကန်ကန်ခန့်မှန်းနိုင်ခဲ့ပါတယ်။ဆိုင်ဘေးရီးယားတလိပ်ဆန်ယုံကဘရိုင်ယန်ဝဲဝွန်ဟာဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရန့်ပုံထွင်းထားတဲ့ဖျဲသည့်နှလုံးကိုရွေးချယ်ခဲ့တာဖြစ်ပြီးတော့သူကဘိုင်ဒန်ကိုတေချာရွေးပြီးစားခဲ့တာပါဒီတလိပ်ဆန်ယုံကပဲတခြားတပ်တော်နှစ်ကောင်ကတော့ဒေါ်နယ်ထရန့်ကိုရွေးခဲ့ပါတယ်ဘာတဲလို့ခေါ်တဲ့ဆိုင်ဘေးရီးယားကြားကထရန့်ကိုချက်ချင်းရွေးခဲ့ပြီးခန်းလို့ခေါ်တဲ့ဘင်္ဂလားကြားပြူကြီးကတော့ဘိုင်ဒန်နဲ့ဆော့နေပြီးမှထရန့်ကိုရွေးခဲ့တာပါ
ဒီနေ့ညပိုင်းအတွက်ပတ်စံကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာအာဆီယံပေါင်းဝင်အာရှနဲ့ပစိဖိတ်ဒေသနိုင်ငံ15နိုင်ငံဟာအာဆပ်လို့ခေါ်တဲ့ဒေသရင်းပတ်စုံစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ကိုဒီနေ့မှလက်မှတ်ရေးထိုးလိုက်ပါတယ်36ချိန်မြောက်အာဆီယံဒေသဆွေးနွေးပွဲရဲ့ပြင်ပမှာတင်ကြားလက်မှတ်ရေးထိုးခဲ့ကြတဲ့ဒီသဘောတူစာချုပ်ဟာကမ္ဘာအကြီးဆုံးကွန်ဆွေသဘောတူစာချုပ်ဖြစ်ပြီးမနိုင်ငံဘက်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တက်ရောက်ဆွေးနွေးခဲ့ပါတယ်။အာဆီယံဒေသဆွေးနွေးပွဲရဲ့အလကြာဥက္ကဋ္ဌဖြစ်တဲ့ဗီယက်နမ်ဝန်ကြီးချုပ်ငွန်ရှောင်ဖုတ်ကတော့ရှင်းနစ်ကြာခက်ခဲခဲကြိုးပမ်းခဲ့ပြီးတဲ့နောက်ကျွန်တော်တို့အနေနဲ့အာဆပ်လို့ခေါ်တဲ့ဒေသတွင်းပတ်စုံစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ချုပ်နိုင်ဖို့အတွက်ဆွေးနွေးမှုတွေကိုဆုံးသက်ပြီးသဘောတူစာချုပ်အဖြစ်ဒီနေ့လက်မှတ်ရေးထိုးနိုင်လိုက်တဲ့အတွက်ဝမ်းမြောက်ခြင်းနဲ့မိတယ်ဆိုပြီးတော့ဗီယက်နမ်ဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာ။ကမ္ဘာ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ54သန်းနီးပါးရှိသွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကဒီနေ့အစောပိုင်းမှာပြောလိုက်ပါတယ်။အဲဒီမှာအမေရိကန်၊အိန္ဒိယ၊ဘရဇီးလ်နိုင်ငံ၃နိုင်ငံကယောဂါကူးစက်မှုအဆိုးအဝါဆုံး၃နိုင်ငံအဖြစ်ဆက်ပြီးတော့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ယောဂါကူးစက်သူဥယျာဉ်ဟာ17သန်းနီးပါးရှိသွားပြီဖြစ်ပြီးတော့အိန္ဒိယနိုင်ငံက 8.8 သန်း၊ဘရဇီးလ်နိုင်ငံက 9.8 သန်းရှိပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံတဲ့သူတွေဟာမနေ့ကတော့ဝါရှင်တန်ဒီစီမြို့တော်မှာစုဝေးပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒီမိုကရက်တစ်ပါတီဘက်ကဂျိုးဘိုင်ဒန်ကပြပြသသအနိုင်ရကြောင်းခမန်းသတ်မှတ်ချက်တွေထွက်ပေါ်နေချိန်မှာပဲသမ္မတထရမ့်ကိုထောက်ခံတဲ့သူတွေကအခုလိုဆန္ဒပြပွဲတွေလုပ်ခဲ့ကြတာဖြစ်ပါတယ်။တနင်္ဂနွေနေ့ညပိုင်းအတွက်စီစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုလက်လောမာယာကြီးရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗီဒီယိုစီစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်လေးအားလုံးချွန်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.